Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင် VOA American တန်ရဲ2020ခုနှစ်စက်တင်ဘာလ15ရက်နေ့အင်္ဂါနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ1925/32နဲ့လိုင်းလက်မီတာ190ကနေစတင်ထုတ်လွှင့်ပေးနေပါပြီရှင်။ကျမများသတင်းအောင်ပါဒီကနေ့ညပိုင်းအတွက်ထိတ်တန့်ရောက်သတင်းတွေကိုနန်းလောင်နဲ့အတူတင်ပြပေးပါမယ်ရှင်။ကမ္ဘာတဝန်းစီးရဲမွေးတည်မှုတိုက်ဖြစ်ရင်လည်းကျန်းမာရေးအဆင့်အတန်းမြင့်မားအောင်ကြိုးပမ်းရမှာရရှိနေတဲ့တိုးတက်မှုတွေဟာCOVID-19 ကြောင့်နှေးကွေးသွားခဲ့ရတယ်လို့နှစ်စဉ်ထုတ်ပြန်တဲ့ Goalkeepers အစီရင်ခံစာကဖော်ပြပါရယ် Microsoft Company ကိုတည်ထောင်သူ Bill Gates နဲ့ဇနီးတို့တည်ထောင်ထားတဲ့ Bill and Melinda Gates Foundation အဖွဲ့ကထုတ်ပြန်တဲ့အဲ့ဒီအစီရင်ခံစာမှာကမ္ဘာတဝန်းလူ38သန်းနီးပါးဟာ COVID-19 ဖြစ်ချိန်ကစလို့ဆင်းရဲတွေနဲ့ကိုကြောက်ရွံ့ခဲ့ရတယ်လို့ဖော်ပြထားပါရယ်ဝက်တဲ့ယောဂါနဲ့စုံစုနာကကွယ်ဆေးထိုးခွင့်ရတဲ့ကလေးအရေးတွက်ဟာလည်းမိနစ်ကစံချိန်တင် 80 ရာခိုင်နှုန်း 100 ရာကနေ2020ပြည်နှစ်မှာ80ရာခိုင်နှုန်းအထိကျဆင်းခဲ့ပါတယ်။ရက်သက်တပတ်25ဘတ်အတွင်းမှာ25နှစ်လောက်နောက်ကျခဲ့ရတယ်လို့လေကုလသမဂ္ဂရဲ့စင်စက်မပြတ်ဖွံ့ဖြိုးတိုးတက်ရေးရည်မှန်းချက်တွေကိုပုံမှန်မှတ်တမ်းတင်ရေးသားတဲ့အဲဒီ Goalkeepers အစီရင်ခံစာမှာဖော်ပြပါတယ်။တကမ္ဘာလုံးအတိုင်းအတာအရ COVID-19 ကူးစက်ခံရသူစုစုပေါင်းတန်း30နီးပါးရှိနေပြီးသေဆုံးသူအရေအတွက်ဟာလဲ 9,300 နီးပါးရှိနေချိန်မှာနိုင်ငံအတော်များများမှာကူးစက်မှုမြင့်တက်နေရကိုကြုံတွေ့နေရတဲ့အတွက်တင်းကျပ်တဲ့အသွားအလာပိတ်ပင်မှုတွေပြန်ပြီးတော့အချမှတ်နေကြပါတယ်။ Israel နိုင်ငံမှာဂျူးဘာသာရေးနှစ်တကူပွဲတော်ကျင်းပဖို့ရှိနေတဲ့ကြားကသုံးပတ်ကြာအသွားအလာပိတ်ပင်ကြောင်းဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟုကတနင်္ဂနွေနေ့ကကြေညာခဲ့ပါတယ်။ကျောင်းတွေစားသောက်ဆိုင်တွေဈေးဝယ်စင်တာတွေနဲ့ဟိုတယ်တွေအားလုံးပိတ်ရမှာဖြစ်ပြီး Israel ပြည်သူတွေအိမ်ကနေမီတာ900အတွင်းနေထိုင်ရမှာဖြစ်တယ်လို့အိမ်တွင်လူ10ဦးနဲ့အိမ်ပြင်လူ20သာစုဝေးခွင့်ရမှာဖြစ်ပါတယ်ရှင်။အာရှတလွားကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဆက်ပြီးတော့ဖြစ်နေရမှာအိန္ဒိယမှာဒီကနေ့တရက်ထဲလူနာသစ် 8,300 ကျော်နဲ့သေဆုံးသူ 1,000 ကျော်ရှိတဲ့အတွက်စုစုပေါင်းကူးစက်သူ 5,000 နီးပါးနဲ့သေဆုံးသူက 8,000 ကျော်ရှိနေပါတယ်။American ပြည်ရင်ကဘာမှာကူးစက်မှုဒုတိယအများဆုံးဖြစ်တဲ့အိန္ဒိယမှာပြီးခဲ့တဲ့တစ်ပတ်အတွင်းမှာကူးစက်သူပေါင်း 6,000 ကျော်ရှိပါတယ်။တစ်ချိန်တည်းမှာပဲပြန်ပြီးရကျန်းမာလာသူအရေအတွက် 89.8% ခန့်နှုန်းနဲ့အိန္ဒိယကတစ်ကမ္ဘာလုံးမှာယောဂါကူးစက်ပြီးပြန်ကောင်းလာတဲ့နှုန်းအများဆုံးဖြစ်တယ်လို့ Johns Hopkins တက္ကသိုလ်စီးရင်တွေအရသိရပါတယ်။တောင်ကိုရီးယားမှာနေစဉ်ကူးစက်မှုနှုန်းတရာဝန်းကျင်မှာရှိလာတာ3ရက်ဆက်တိုက်ရှိပြီးဖြစ်ပါတယ်။ဒီကနေ့အတည်ပြုလူနာသစ်106ယောက်ရှိတာကြောင့်စုစုပေါင်းကူးစက်သူ2100ကျော်နဲ့သေဆုံးသူက368ယောက်ရှိပါတယ်။တောင်ကိုရီးယားနိုင်ငံမှာလူဦးရေ60ရာခိုင်နှုန်းလူသန်းပေါင်း30လောက်အတွဲကိုရိုနာဗိုင်းရပ်စ်ကကွယ်ဆေးအလုံလောက်ဝယ်ယူနိုင်မှုမျှော်မှန်းထားတယ်လို့ဝန်ကြီးချုပ်ချန်စီကျွန်းကဒီကနေ့ပြောပါတယ်။အနာဘိုင်းတွေကနိုင်ငံတွင်းလူဦးရေ52သန်းစလုံးကိုကာကွယ်ဆေးထိုးပေးဖို့ရည်မှန်းထားပေမယ့်ကာကွယ်ဆေးရဲ့ဘေးကင်းမှုနဲ့ထိရောက်မှုတွေကိုစောင့်ကြည့်လေ့လာဖို့လိုအပ်သေးကြောင်းချန်းကကက်ဘိနက်အစည်းအဝေးတွင်မှပြောကြားခဲ့ပါတယ်။တောင်ကိုရီးယားအစိုးရကနိုင်ငံတကာအဖွဲ့အစည်းတွေဆေးကုမ္ပဏီတွေနဲ့ဆွေးနွေးညှိနှိုင်းမှုတွေလုပ်သွားမှာဖြစ်ပြီးကာကွယ်ဆေးရဲ့တိုးတက်မှုဖြစ်စဉ်တွေပေါ်မူတည်ပြီးတော့တနိုင်ငံလုံးအတွက်ဆေးအလုံလောက်ဝယ်ယူသွားမယ်လို့ချန်းကပြောပါတယ်။ COVAX လို့ခေါ်တဲ့ UNICEF နဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO တို့ပူးတွဲဦးဆောင်တဲ့ COVID-19 ကာကွယ်ဆေးဖြန့်ဝေမယ့်အစီအစဉ်မှာပါဝင်မှုပြင်ဆင်ထားကြောင်းလည်းတောင်ကိုရီးယားကပြီးခဲ့တဲ့ဩဂုတ်လကပြောပါတယ်။ COVAX အစီအစဉ်နဲ့တောင်ကိုရီးယားကလူ10သန်းအတွက်ကာကွယ်ဆေးတန်း20ဝယ်ယူသွားမှာဖြစ်ပြီးနောက်ထပ်ကာကွယ်ဆေးတန်း40ကိုပုဂ္ဂလိကဆေးကုမ္ပဏီတွေကနေဝယ်ယူသွားမယ်လို့ကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကကြေညာချက်ထုတ်ပြန်ထားပါတယ်။လက်ရှိတနိုင်ငံလုံးယောဂါကူးစက်သူစုစုပေါင်း 12,300 ကျော်နဲ့သေဆုံးသူက360ကျော်ရှိပါတယ်ရှင်။မြန်မာနယ်စပ်အနီးကတရုတ်နိုင်ငံရွှေလီမြို့မှာ COVID-19 ကူးစက်သူ2ယောက်တွေ့ရှိပြီးတဲ့နောက်မှာမြို့သူမြို့သားအလုံးကိုယောဂါဆင်သက်စစ်ဆေးမှုတွေပြုလုပ်သွားမယ်လို့ရွှေလီမြို့တာဝန်ရှိသူတွေကပြောပါတယ်။တနင်္ဂနွေနေ့ကကူးစက်သူ2ယောက်တွေ့ရှိကြောင်းယူနန်ပြည်နယ်ကျန်းမာရေးကော်မရှင်ကတနင်္လာနေ့မှာကြေညာပြီးတဲ့နောက်ရွှေလီမြို့တော်ဝန်စီတာဖိန်ကယောဂါဆင်သက်မှုတွေလုပ်ဖို့ကြေညာလိုက်တာလည်းဖြစ်ပါတယ်
။9月14日22時以後
တနင်္လာနေ့ည10:00ကစပြီးရွှေလီမြို့ area တွေတဲ့အထူးကိစ္စမရှိဘဲဘယ်သူမှအဝင်အထွက်လုပ်ခွင့်မပြုကြောင်း မြို့နေပြည်သူတွေအားလုံးအိမ်မှာတိကျဆောင်ချီကွာရန်တင်းလောက်မှာဖြစ်ကြောင်းနဲ့ရွှေလီမြို့သူမြို့သားအားလုံးယောဂဆန်တဲ့စစ်ဆေးခံရမှာဖြစ်ကြောင်းတနင်္လာနေ့ညပိုင်းသတင်းစာရှင်းလင်းပွဲမှာရွှေလီမြို့တော်ဝန်စီတာပိန်ကပြောပါတယ်တနင်္လာနေ့ညပိုင်းအထိဗိုင်းရပ်စ်ပိုးရှိသူတွေနဲ့နီးနီးကပ်ကပ်ထိတွေ့ဆက်ဆံသူလူ190ကိုတိတန့်ခွဲခြားဆောင်ချီနေပြီးလူ98ရပ်ကိုဆန်တဲ့စစ်ဆေးပြီးမှယောဂပိုးမတွေ့ရကြောင်းလည်းသူကပြောပါတယ်ယူနန်ပြည်နယ်မှာတနင်္ဂနွေနေ့ထိတီးပြူလူနာ9ဦးနဲ့ယောဂလက္ခဏာမပြဘဲပိုကူးဆက်ခံထားရသူ9ဦးရှိတယ်လို့ပြည်နယ်ကျန်းမာရေးကော်မရှင်ကပြောပါတယ်ရှင်
ဒီရအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်
မနက်လောပါသတင်းတွေကိုဆက်ပြီးတော့တင်ပြသွားမှာပါတရုတ်နိုင်ငံအနေနဲ့သူရဲ့တရားစီရင်ပိုင်ခွင့်အရပုံမှန်အတိုင်းရေးချောင်းကင်းလက်ခရားလို့တရုတ်တာဝန်ရှိသူတို့ကအင်္ဂါနေ့မှာပြောလိုက်ပါတယ
်据我了解中国海警船一直
ကျွန်တော်သိတဲ့လောက်ပြောရင်တရုတ်ကမ်းဆောင်တပ်တင်မောကသူရဲ့လှုပ်ထုံးလုံးတွေအရပုံမှန်အတိုင်းကင်းလက်ခရားပါဒီကိစ္စနဲ့ပတ်သက်လို့အင်ဒိုနီးရှားနဲ့တရုတ်နိုင်ငံကြားဆွေးနွေးနေပါပြီလို့တရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူဝမ်ဝေဘင်းကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါအင်ဒိုနီးရှားနိုင်ငံပိုင်စီးပွားရေးဆောင်ရေးပြင်းတဲ့နမိတ်ထဲတရုတ်ကမ်းခြေဆောင်တင်မောဒဇင်ဝင်ရောက်လာတဲ့ဆိုပြီးတော့အင်ဒိုနီးရှားနိုင်ငံရဲ့ပြောဆိုချက်ထွက်ပေါ်လာပြီးတဲ့နောက်တရုတ်အစိုးရကအခုလိုတုံ့ပြန်ပြောဆိုလိုက်တာပါရေးပြင်းတဲ့နမိတ်နဲ့ပတ်သက်လို့တရုတ်နိုင်ငံရဲ့အခွင့်အရေးနဲ့အကျိုးစီးပွားကရှင်းရှင်းလင်းလင်းရှိပါတယ်လို့လည်းတရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူကပြောဆိုခဲ့တာပါတောင်တရုတ်ပင်လယ်တောင်ဖက်နာတူဝကျွန်းစုအလွန်အင်ဒိုနီးရှားရဲ့စီးပွားရေးဆုံးပြည်ပြင်းနယ်နမိတ်ထဲမိုင်နေရာလောက်ထိစနေနေ့ကဝင်လာတဲ့တရုတ်ကမ်းခြေဆောင်တင်မောရဲ့လှုပ်ရှားသွားလာခွင့်ကိုအင်ဒိုနီးရှားဘက်ကရေဒီယိုနဲ့ဆက်သွယ်မေးမြန်းပြတဲ့နောက်တနင်္လာနေ့ကျမှပြန်ထွက်သွားတယ်လို့အင်ဒိုနီးရှားရေချောင်းလုံခြုံရေးအေဂျင်စီပက္ကမလအကြီးအကဲအာနာကိုရီနာကပြောပါတယ်အပြည်ပြည်ဆိုင်ရာဥပဒေအရစီးပွားရေးဆုံးရေပြင်းနယ်နမိတ်ထဲကိုအနေရမရှိတဲ့ရေရင်တွေဖြတ်တန်းသွားရောက်ခွင့်ရှိပေမဲ့တရုတ်တင်မောကအဲ့ဒီရေပြင်းနယ်နမိတ်ထဲမှာအတော်ကြာအောင်လက်ပတ်နေခဲ့တယ်လို့လည်းအာနန္ဒကပြောပါတယ်တရုတ်အစိုးရကတာမြစ်ထားတဲ့ဂျွန်လာလေးရဲ့တီယန်နမင်ရင်မြင်ဝှက်ပြုတ်ဆူတောင်ပွဲကိုတက်ရောက်ခဲ့တာကြောင့်အဖမ်းခံရသူတွေအရင်နဲ့ပတ်သက်ပြီးတော့ဟောင်ကောင်ကတရားရုံးရှိကိုဒီမိုကရေစီရေးလှုပ်ရှားတက်ကြွသူနှစ်ဒါဇင်ကျော်စုရုံရောက်ရှိလာပါတယ်1989ခုနှစ်ကဒီမိုကရေစီရေးတောင်းဆိုဆန္ဒပြသူတွေကိုတရားမဏ္ဍာရင်မြင်မှာတရုတ်အစိုးရကအကြမ်းဖက်နေနေခဲ့တဲ့နှစ်ပတ်လည်နေ့အဖြစ်ဒီနေ့ကျင်းပတဲ့ဖျောင်းနိုင်ထွန်းဟုတ်ပြုဆူတောင်းပွဲတက်လို့ဖမ်းဆီးတာဟာတမင်အဖြစ်ရှာဖမ်းဆီးတာဆိုပြီးဆွဆွဲပြောဆိုခဲ့ကြတဲ့ဆန္ဒပြသူ26ဦးက West ကိုလိုတရားရုံးရှေ့ထိဝင်ပြီးတော့ဆက်ကျင်ကြွေးကြော်ခဲ့တာပါအဖမ်းခံရသူတွေထဲမှာဟောင်ကောင်ဒီမိုကရေစီရဲ့လူသိများတဲ့လူတချို့လည်းပါဝင်တယ်လို့စီးပွားရေးလုံခြုံရေးဂျီမီလိုင်လှုပ်ရှားတက်ကြွသူဂျိုရှုဝေါင်နဲ့ဝှက်လုံတော်ရရှင်နေဟောင်းအယ်ဘတ်တိုဟိုနဲ့ယောင်ဆွမ်တို့လည်းပါဝင်ပါတယ်အဖမ်းခံရသူ73ဦးစလုံးကိုတော့ဂျွန်လ၄ရက်နေ့ဝှက်ပြူစုတောင်းပွဲမှာတရားမဝင်စုဝေးမှုနဲ့ဆွဲချက်တင်ထားတာပါအင်္ဂါနေ့မှာတော့အဲ့ဒီလူ73ဦးကိုဟောင်ကောင်အာဏာပိုင်တွေကဆွဲချက်တချို့ထပ်ပြီးတော့တင်လိုက်ပါတယ်တီယန်နမ်မင်ရင်မြင့်နှစ်ပတ်လည်ဝှက်ပြူဆူတောင်းပွဲကိုဟောင်ကောင်မှာဆဲစုနေတဲ့ချိန်နှစ်စဉ်ကျင်းပလာတာဖြစ်ပေမဲ့ဒီနှစ်မှာတော့ COVID-19 ကပ်ရောဂါကြောင့်ဆိုပြီးဟောင်ကောင်ရဲတပ်ဖွဲ့ကပွဲကျင်းပဖို့တရားဝင်ခွင့်ပြုချက်မပေးခဲ့ပါဘူး။ဒါပေမဲ့လည်းထောင်နဲ့ချီတဲ့လှုပ်ရှားတက်ကြသူတွေဝှက်ပြူဆူတောင်းပွဲတက်ရောက်လာတာကိုလည်းဟောင်ကောင်ရဲတို့ကတားမြစ်တားမြစ်မလုပ်ခဲ့တဲ့အတွက်ဝှက်ပြူဆူတောင်းပွဲလည်းငြိမ်ချမ်းစွာပြီးဆုံးခဲ့ပါတယ်။အာဖဂန်နစ္စတန်နိုင်ငံရဲ့ညီအစ်ကိုအတွက်အစိုးရတာဝန်ရှိသူတွေနဲ့တာလီဘန်ကိုယ်စားလှယ်တွေကတ်တာနိုင်ငံတို့ဟာမြန်မာဒီကနေ့ပထမဆုံးမျက်နှာချင်းဆိုင်ဆွေးနွေးတော့မှာပါ။အာဖဂန်နစ္စတန်ကနေအမေရိကန်တပ်ဖွဲ့တွေရှော့ချလိုက်ချိန်မှာပြည်တွင်းငြိမ်းချမ်းရေးရဖို့နှစ်ဖက်ကိုယ်စားလှယ်တွေကြိုးပမ်းနေတာပါ။ထိရောက်မှုရှိတဲ့ဆွေးနွေးပွဲဖြစ်မြောက်ရေးအတွက်နှစ်ဖက်ကိုယ်စားလှယ်အဖွဲ့ဝင်တချို့တနင်္လာနေ့မှာလည်းကြိုတင်တွေ့ဆုံညှိနှိုင်းခဲ့ကြပါသေးတယ်။ဒီကနေ့ကျင်းပတဲ့ဆွေးနွေးပွဲမှာလိုက်နာရမယ့်စီကံတွေဆွေးနွေးမယ့်အကြောင်းအရာတွေနဲ့လုပ်ငန်းအစီအစဉ်တွေကိုနှစ်ဖက်ကိုယ်စားလှယ်အဖွဲ့ကတာဝန်ရှိသူတချို့ဆက်ပြီးဆွေးနွေးနေပါတယ်လို့လည်းအာဖဂန်အစိုးရကိုယ်စားလှယ်အဖွဲ့အစ်စ်မြင့်အရာရှိနာဒါနာဒါရီကပြောပါတယ်။တာလီဘန်ပြောခွင့်ရသူမိုဟာမက်နယင်ကတော့ဒီကနေ့တွေ့ဆုံပွဲမှာအထွေထွေအကြောင်းအရာတွေကိုပြောဆိုဆွေးနွေးမှာဖြစ်ပြီးတိကျတဲ့အကြောင်းအရာနဲ့အစီအစဉ်တွေတဘောတူထားတာမရှိဘူးလို့ရိုက်တာသတင်းဌာနကိုတယ်လီဖုန်းနဲ့ပြောဆိုခဲ့ပါတယ်။အာဖဂန်သမ္မတရုံးတာဝန်ရှိသူတယောက်ကလည်းဒီဆွေးနွေးပွဲရဲ့ထိတ်တန့်ဦးစားပေးကတော့တာလီဘန်တွေအပြစ်ခံရဖို့တမမဟုတ်အကြမ်းဖက်မှုတွေတိတိတသားရှော့ချပေးဖို့ဖြစ်တယ်လို့ပြောပါတယ်။သမိုင်းဝင်ညင်ညာရေးဆွေးနွေးပွဲဖွင့်ပွဲအခမ်းအနားကိုဒိုဟာမှာစနေနေ့ကကျင်းပခဲ့တဲ့နောက်မှာလည်းအာဖဂန်နစ္စတန်နိုင်ငံထဲမှာအကြမ်းဖက်တိုက်ခိုက်မှုတွေဆက်ပြီးတော့ပေါ်ပေါက်နေတာဖြစ်ပါတယ် ဖီနီဇွဲလာနိုင်ငံမှာပြည်ခဲ့တဲ့ဘက်ကဖမ်းဆီးထားတဲ့အမေရိကန်နိုင်ငံသားကိုအကြမ်းဖက်ဝါရဆွဲလို့ရအပြင်လက်နက်တွေတရားမဝင်ရောင်းဝယ်မှုနဲ့ဖီနီဇွဲလာတာဝန်ရှိသူတွေကဆွဲချက်တင်လိုက်ပါတယ်ဗင်နီဇွဲလာရင်နံလုပ်ငန်းနဲ့တအားပစ်စနစ်ကိုတိုက်ခတ်ဖို့အတွက်အကွက်ချအစီအစဉ်ရမှာမက်ထရူးဂျွန်ဟစ်ပါဝင်ခဲ့တယ်လို့ရှင်းနေချုပ် Direct Sub ကပြောပါတယ်ကာဒဇင်းနဲ့ခီးသွောင်းနေတဲ့ဟက်စီမှာအမေရိကန်ဘုထောက်လန့်ရေးအေဂျင်စီ CIA နဲ့ဆက်ဆက်နေတဲ့ငွေအကြွေးစည်တစ်ခုကိုတွေ့ရှိခဲ့တယ်လို့ရှင်းနေချုပ်ကဆွဆွဲပြောဆိုထားပေမဲ့အသေးစိတ်ကိုတော့မပြောပါဘူးဟက်နဲ့အတူစစ်တပ်တပ်ဖွဲ့ဝင်တအူပါဝင်ဗင်နီဇွဲလာ၃ဦးကိုလည်းဖမ်းဆီးထားပါတယ်။သူတို့ကိုတော့ရေနံလုံငန်းနဲ့လျက်စစ်တပ်အပိစနစ်တွေတိုက်ခတ်ဖို့အကွက်ချကြံစည်မှုနဲ့ဆက်ဆက်တဲ့အတွက်ဆိုပြီးနိုင်ငံတော်တစ္ဆာဖောက်မှုနဲ့ဆွဲချက်တင်ထားတယ်လို့လည်းရှင်းနေချုပ်ကပြောပါတယ်။တနင်္လာနေ့ကကြေညာတဲ့ဗင်နီဇွဲလာရဲ့ဆွဲချက်တွေနဲ့ပတ်သက်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကမှတ်ချက်ပေးတာမျိုးတော့မရှိသေးပါဘူး။နိုင်ငံအနောက်ပိုင်း Falcon Pine အမွေနဲ့ Gordon ရေနံချက်စက်ရုံတွေကိုထောက်လာနေတယ်ဆိုတော့အမေရိကန်နိုင်ငံသားတဦးကိုအထူးလက်နက်တွေငွေသားအများအပြားနဲ့အတူဖမ်းမိထားကြောင်း Venezuela သမ္မတ Nicolas Maduro ကပြည်ခရတဲ့ပါမှာပြောဆိုခဲ့တာပါ။အဲ့ဒီအချိန်ကမှဖမ်းခံထားတဲ့အမေရိကန်နိုင်ငံသားဟစ်ရဲ့တင်ပထမဆုံးပေါ်ပေါက်လာတာလည်းဖြစ်ပါတယ်ဒီကနေ့ညအတွက်ထိတ်တန့်ရောက်တဲ့တင်တွေကတော့ဒီလောက်ပါပဲရှင်ခုတော့ပြည်တွင်းသတင်းပေးပို့ချက်တွေနဲ့အတူအပစင်ကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်သွားမှာပ
ါနိုင်ငံတော်အတိုင်းအမြန်ရုံးမှာကိုဗစ်ရောဂါကူးစက်သူတဦးစစ်ဆေးတွေ့ရှိထားပေမဲ့အတိုင်းအမြန်ပုဂ္ဂိုလ်တောင်ဆန်းစုကြည်ရဲ့ကျန်းမာရေးအခြေအနေကတော့ကောင်းမွန်ကြောင်းအစိုးရပြောခွင့်ရသူကဒီကနေ့ပဲအတည်ပြုလိုက်တဲ့အကြောင်းပြောပြပါမယ်ချစ်မကတော့စုစုပါနိုင်ငံတော်အတိုင်းအမြန်ရုံးဝန်ထမ်းတဦးကိုဗစ်ရောဂါကူးစက်ခံရကြောင်းအတည်ပြုခဲ့ပြီးနောက်တနေ့ဖြစ်တဲ့ဒီနေ့မှာပဲအတိုင်းအမြန်ပုဂ္ဂိုလ်တောင်ဆန်းစုကြည်ရဲ့ကျန်းမာရေးအခြေအနေနဲ့ပတ်သက်လို့သတင်းထုတ်ပြန်လိုက်တာပါတောင်ဆန်းစုကြည်ရဲ့ကျန်းမာရေးဟာအထူးကောင်းမွန်နေပြီးလုပ်ငန်းတာဝန်တွေကိုလည်းပုံမှန်ထမ်းဆောင်နေကြောင်းနိုင်ငံတော်အတိုင်းအမြန်ရုံးညွှန်ကြားရေးမှူးချုပ်ဦးစောထေက Facebook လူမှုကွန်ရက်ကနေသတင်းထုတ်ပြန်ခဲ့တာဖြစ်ပါတယ်ဒါပေမဲ့လည်းဧည့်သည်အဝင်အထွက်တွေကိုအထူးတင်းကျပ်ထားပြီးအတီးပြုလူနာနဲ့တိုက်ရိုက်ထိတွေ့ခဲ့သူအလုံးကိုစစ်ဆေးရမှာလဲယောဂဘူကင်းရှင်နာတွေ့ရကြောင်းပြောပါရယ်မြန်မာနိုင်ငံမှာတစ်လအတွင်းကိုဗစ်ရောဂါကြောင့်နောက်ထပ်သေဆုံးသူ26ရောင်းနဲ့ကူးစက်သူ3000လောက်တိုးလာရမှာအစိုးရရုံးဆိုင်ရာနေပြည်တော်ကဌာနဆိုင်ရာဝန်ထမ်းတွေချပါကူးစက်မှုတွေကြုံနေရတာပါနေပြည်တော်မှာကူးစက်ခံရသူ40ကျော်အနက်ထဝက်ကျော်ဟာဝန်ထမ်းတွေဖြစ်နေတဲ့အတွက်ဝန်ထမ်းဥယျာဉ်လျှော့ချပြီးလုပ်ငန်းတွေကိုလည်းပတ်ဖို့နဲ့ဓာခွဲနမူနာယူစစ်ဆေးသွားဖို့စီစဉ်နေတယ်လို့နေပြည်တော်ပြည်သူ့ချမ်းမာရေးနဲ့ကုသရေးဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာမြတ်ဝနအစိုးကပြောပါတယ
်နေပြည်တော်မှာလည်းအခုပို့တွေ့လူနာကတော့40ကျော်ရှိသွားပြီပေါ့တဝက်ကျော်ကျော်ကတော့နိုင်ငံဝန်ထမ်းတွေဖြစ်ပါတယ်ဝန်ထမ်းတွေဖြစ်တဲ့အတွက်ကျွန်တော်ဝန်ထမ်းတွေကူးစက်မှုကိုကျွန်တော်လျှော့ချဖို့အတွက်ရုံးတွေကိုတဝက်တဲ့တဝက်နာနှစ်ပတ်နာဖို့စနစ်နဲ့ဆောင်ဆောင်ရည်ဒီပါတယ်။နောက်ပြီးတော့ဒီဌာနဆိုင်ရာအကြီးအကဲဒီလူမှုနဲ့အထက်တွေကိုလည်းကျွန်တော်တို့ဆော့ဗျူစစ်ဆေးသွားဖို့ကျွန်တော်စကူစတင်ပြီးဆောင်ရည်ဒီပါတယ်။ပြည်ညီဝန်ထမ်းတွေကိုလည်းမိမိတာဝန်ကျတဲ့နေရာမိမိအိမ်ထဲကနေတိတ်အပြင်းထွက်ဖို့အကြောင်းရှိဘဲအပြင်းမသွားဖို့ဆိုတဲ့လုပ်ငန်းများကိုကျွန်တော်ဆောင်ရည်ဒီပါတယ်ခင်ဗျ။
ကျမရင်းနဲ့အကစားဝင်ကြီးဌာနရဲ့ဒီကနေ့အစောပိုင်းအထိထုတ်ပြန်ချက်အရမြန်မာနိုင်ငံမှာကိုဗစ်ရောဂါကြောင့်သေဆုံးသူ32ယောက်နဲ့ရောဂါကူးစက်သူ3000ကျော်ရှိနေပါတယ်ရှင်။ကျမကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ
်။မြန်မာနိုင်ငံမှာကိုဗစ် -19 ရောဂါပိုးလူရာနဲ့ချီတွေ့ရှိလာတဲ့ချိန်ကူးစက်မှုတွေကာကွယ်နိုင်ရေးအသွါအလာကန့်သတ်မှုအမိန့်စီးမြင်နေကြနေစဉ်လူနေမှုဘဝစားဝတ်နေရေးအခက်တွေ့လာကြတဲ့တိုင်းရင်းဒေသကလူထုရဲ့အခက်အခဲနဲ့လူမှုအဖွဲ့တွေလိုက်လံကူညီပေးနေကြတဲ့အကြောင်းကျမစုမွန်ကစူးစီးတင်ပြပေးချင်ပါတယ်ရှင်။ကမ္ဘာကရောဂါ COVID-19 ကူးစက်သူပေါင်းမြန်မာနိုင်ငံတဝန်းမှာ3000ကျော်အထိစစ်ဆေးတွေ့ရှိလာတဲ့အတွက်ရန်ကုန်ရခိုင်စတဲ့တိုင်းနယ်ပြည်နယ်အသီးသီးမှာကိုရိုနာဗိုင်းရပ်စ်ကူးစက်မြန်ရောဂါထိန်းချုပ်နိုင်ရေးအစီအမံတွေနဲ့အတူနေအိမ်တွေထဲမှာပဲနေကြဖို့စီမံတင်ကြပ်မှုတွေရှိလာပါတယ်။ဒီလိုမျိုးဒေသတွေမှာကုန်စည်စီးဆင်းမှုတွေရပ်တန့်စီးပွားရေးလုပ်ငန်းတွေခေတ္တရပ်နားလိုက်ရတာတွေရှိလို့ပြည်သူလူထုရဲ့နေ့စဉ်စားဝတ်နေရေးအခက်အခဲဖြစ်လာတဲ့အခြေအနေတွေကိုတော့အနောက်တကားဒေသကူညီဆောင်ရှောက်ရေးအဖွဲ့ခေါင်းဆောင်ဦးအောင်ထေးကပြောပြပါတယ်
။ကျွန်တော်ရခိုင်မှာကဒီစစ်ကနေမြို့နယ်ကတော့ကိုလုံးကဒီလော့ဒ်ဒေါင်းအရာတိရောက်တော့လို့ဆိုတော့တော်တော်အခက်အခဲတော့ကြုံခဲ့ရတာပေါ့နော်။အဓိကကတော့ကျွန်တော်ဒီလမ်းပင်းဆက်ပေးတဲ့ကွန်စီစီစင်းမှုပြတ်တောက်တော့တာတော့တော်တော်ဆိုးပါတယ်ခင်ဗျာ။ကျွန်တော်ညာရေးညာတာပေါ့နော်။တကူကအရေးရအကြောင်းရေဆိုရင်တော့ကျွန်တော်တို့ကတော့ရလာတာဖြစ်ရတဲ့မြေပုံမျိုးနယ်ကနေလည်းနဲ့ကြပြီးတော့ကုဒီသတိများသေးတဲ့ကလေးမလေးတယောက်ရှိတဲ့စစ်တွေမှာကျွန်တော်တို့မှာအဲသူဆိုရင်တော်တော်ကဲကင်းဖြစ်နေအမဲမဲအမန်တကယ်ဆိုသူ့ကိုကျွန်တော်ရန်ကုန်လို့ကျွန်တော်တို့ဒီခင်မင်းနဲ့စေဝကရိယာဇုံနဲ့ဆေးရုံကိုပို့ရမှာလေပြီးတော့တချို့နေရာတွေကဆိုကျွန်တော်တို့ဒီဟိုညာဘက်မွေဖော်ဖို့အသေးအတန်ဟိုဆေးရုံတရားမကိစ္စတွေကြတော့လေကျွန်တော်တို့လူမှုအဖွဲ့ဖောင်ဒေးရှင်းတို့ဘာတို့အဲ့လိုမျိုးတွေကတော့အကူအညီဆောင်ရွက်ပေးနေတာတော့ရှိပါတယ်ခင်ဗျာ
ကချင်ပြည်နယ်အတွင်းမှာလည်းအဓိကကိုဗစ် -19 ကာလနေရှင်ပုံမှန်စားဝတ်နေရေးနဲ့ရေရှည်မိသားစုဘဝရပ်တည်ဖို့ခက်ခဲလာတဲ့မိသားစုတွေကိုကချင်လူမှုအဖွဲ့အစည်းတွေကလိုက်လံကူညီထောက်ပံ့ပေးနေကြပါတယ်လို့ Transgender Foundation ရဲ့ Director ဒေါ်နံဘူးကပြောပြပါတယ်
။ဒီကအရင်ခက်ခဲတယ်လေကိုဗစ်ကမှလုပ်ပြရမရှိဘူးဝယ်မရှိအရင်ခက်ခဲတော့ကျမတို့ကဒီသူရှင်အဖွဲ့အစည်းကဟိုဒီတောင်းပြီးတော့မှကျမတို့ပြေးကြတယ်အကုန်လုံးဒါပေမဲ့ကျမတို့ပြီးတာကတော့ဘယ်လုံးလောက်ပါမလဲနော်အခုမြတိနာမျိုးဝိုင်းမော်မျိုးဝင်းကျင်ဒီရွာတွေမှာပေါ့နော်သွားတို့ကူညီနေတာပါလို့စီတို့ကလပဲတို့ဆန်လေးအိတ်စီအဲ့လိုမျိုးပေါ့နော်စီရဲပြီးမတန်ဆန်းပြီးတားစုအိမ်တို့စီရဲတာအမျိုးကြီးတွေဥဆောင်တဲ့အိမ်အဲ့လိုကိုဗစ်ကြောင့်မလို့ကြီးတွေရပါရင်လည်းထွက်လို့မရအိမ်ပြန်လည်းထွက်လို့မရဆက်လို့ရတယ်အလုပ်ကြီးရလည်းမရှိပါဘူးကိုဗစ်ကာလမှာအမျိုးကြီးနဲ့မိန်းကလေးညီရဲ့ကြမ်းတက်ခံမှုတွေများလာတာပေါ့နော
်ကိုဗစ်ဒီကယောဂါကာလလူတွေအိမ်ထဲမှာပဲနေကြဖို့ဆိုထားတဲ့အချိန်မှာတော့အဓိကအခြေခံလူဒန်းစားနဲ့လက်လုံလက်စားမိသားစုတွေမှာစားဝင်တွေရဲ့အခက်အခဲတော်လေးတွေ့နေကြတာမို့တက်ဆိုင်တဲ့အစိုးရတာဝန်ရှိတဲ့သူတွေဘက်ကထိရောက်တဲ့အကူအညီတွေအရေးပေါ်ကူညီပေးပါလို့ဦးအောင်ထေးကလည်းမြစ်တာရက်ခံပါတယ
်ဟုတ်ကဲ့ကျွန်တော်တို့ကတော့အဓိကပြောချင်တာကဒီအခြေခံလက်လုံလက်စားတွေကိုဆိုရကဟိုတိတိယောက်ယောက်ကူညီတဲ့နေရာမှာစီစနိုက်ကန်ကန်ကြကြလို့ဖြစ်ဖို့လိုရတယ်။ဒီနေ့ချာမဒနေစားတဲ့လဲလို့လဲစားတွေကြတော့အပြင်မထွက်ရဘူးဆိုလို့လည်းအဆင်မပြေဘူးလေ။လိုအပ်တဲ့အရာတွေကိုပန်ပုတ်ပေးနိုင်မှုအားကြတော့နေတာကိုကျွန်တော်တို့တွေ့တယ်ခင်ဗျာ။ခြေကန်လဲလို့လဲစားဟိုကောင်းရွတ်ပြတ်တုတ်စေးတွေနေရင်တမားတွေကြတော့တော်တော့ဟိုဒုက္ခရောက်သွားတာပေါ့နော်။အဲ့ဒါတွေကြတော့ကျွန်တော်သူဟာအနေနဲ့အဓိကထားပြီးတော့ကူညီသင့်တယ်ဆိုတာကိုမျိုးတော့အကျင့်ပြရှင်ပါတယ်ခင်ဗျာ။
ဒီလိုအခြေခံလက်လုပ်လက်စားတွေအတွက်ဥအောင်ထင်းအကြံပြုသလိုပါပဲကချင်လူမှုကိုအကူအညီပေးနေတဲ့ဒေါ်နဘူကလည်းကိုဗစ်ကာလလူမှုဝင်ဝေရနိုင်မဲ့အစမွေးဝမ်းကြောင်းလုပ်ငန်းတွေနဲ့အဆင်ပြေအောင်အစိုးရဘက်ကဆောင်ရွက်ပေးပါလို့တိုက်တွန်းပါတယ်
။အစိုးရကနေပြီးတော့မှဒီလိုစည်းရဲပြီးခက်ခဲတဲ့ကြီးရွာကဒီအိမ်ထောင်ဥပဒေတွေပေါ့နော်ပြီးတော့မတန်ဆန်းရက်ကိုကိုဗစ်အခြေမှာမလုပ်နိုင်လဲဆိုတဲ့ပုံစံကြီးကပုံမှန်ဝင်ရတဲ့လုပ်ငန်းတွေကိုလုပ်ဆောင်စင်ပြေးဖို့ရန်ကြက်ဆိုအပ်တယ်လို့အစိုးရကပြောချင်ပါတယ်
။လာနဲ့ချီကြာမြင့်လာပြီဖြစ်တဲ့ COVID-19 ကမ္ဘာကံရောဂါဖြစ်ပွားနေချိန်မှာတော့ဒီအခြေအနေကိုကြားကန်နိုင်ရေးအစိုးရတာဝန်ရှိတဲ့သူတွေဘက်ကတော့စီမံချက်တွေနဲ့စီစဉ်နေပြီးမဲ့လူမှုဘဝပြေလည်အောင်ရေရှည်အစီအမံတွေနဲ့စနစ်တကျဖြည့်ရှင်းပေးဖို့ကိုလည်းတောင်းဆိုနေကြပါတယ်ရှင်။ကျွန်မစုမမ
西洋နိုင်ငံ云南ပြည်နယ်ရွှေလီမြို့ရောက်မြန်မာနိုင်ငံသား2ယောက်မှာကိုဗစ်ရောဂါစစ်ဆေးတွေ့ရှိခဲ့ရကြောင်းကူးစက်မှုတွေကိုထိန်းချုပ်တဲ့အနေနဲ့မြို့အဝင်ထွက်နေအသွားအလာတွေကိုကန့်တတ်လိုက်တဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထက်ပါ။ကပ်ရောဂါတကြောပြန်ကူးစက်ပြန့်နှံ့လာမှစိုးရင်ဒါကြောင်းရွှေလီမြို့အာဏာပိုင်ကြီးကတစ်မြို့လုံးအသွားအလာအဝင်ထွက်တွေကိုပိတ်ဆို့လိုက်တယ်လို့မြို့ကန်တွေကလည်းဗိုင်းရပ်စ်ပိုးရှိမရှိစစ်ဆေးမှုတွေကိုလည်းလုံးဝအကြောင်းမြို့တော်ဝန်ရှိသေးပင်ကမနေ့ကပဲကြေညာလိုက်တာဖြစ်ပါတယ်။ယောဂဘိုးစစ်စေးရဲ့ဇယိတ်ကိုအစိုးရကအကုန်ကြားခံမှာဖြစ်သလိုမြို့ဝင်ထွက်ကိုလည်းအ ਨੇ ဆုံးသတင်းတစ်ပတ်ကြာကန့်သတ်ထားမှာဖြစ်ကြောင်းလဲမြို့တောင်ရှိသူတွေကပြောပါတယ်။မြန်မာနိုင်ငံနဲ့နေဆက်တရုတ်နိုင်ငံရွှေလီမြို့ကအခြေအနေကိုတော့ပြည်နယ်အစိုးရကတရားဝင်အသိပေးအကြောင်းကြားထားကြောင်းယူနက်ပြည်နယ်ကုမင်းမြို့ကမြန်မာကောင်စစ်ဝင်ချုပ်ဦးထွန်းအောင်ကျော်က VOA ကိုပြောပါတယ်။
ကျွန်တော်တို့ဒီလေအခုယူနက်ပြည်နယ်အစိုးရကတရားဝင်အကြောင်းကြားစာပေးပို့လာပါတယ်။လက်ရှိရွှေလီမြို့ကတော့လော့ကဒေါင်းချထားတယ်ပေါ့ပြီးရင်ကျွန်တော်တို့ရွှေလီမှာရှိတဲ့တရုတ်နိုင်ငံသားတွေမကြဘူးမြန်မာနိုင်ငံသားပါဝင်နိုင်ငံသားအလုံးကို test ပြန်လုပ်ပါမယ်အဲဒီမှာလည်းအလုံးပူပေါင်းဆောင်ရွက်ပေးဖို့လည်းကြိုးကြားထားတာရှိပါတယ်မြန်မာနိုင်ငံဘက်ကအခုယာယီပေါ့နော်ကပ်ပြားတွေနဲ့ဝင်တဲ့ဟာကိုလည်းသူတို့ခဏရက်ထားမယ်ဆိုတာလည်းကျွန်တော်တို့အကြောင်းကြားတဲ့ကျွန်တော်နိုင်ငံတိုင်းဝင်ဌာနကိုဒီနေ့ပဲသတင်းပို့ထားပြီးဖြစ်ပါတယ်
အရေးပေါ်အတွက်လူနာလွတ်နေရဲ့ရွှေလီဆေးရုံကိုသုံးပြီးဒီဆေးရုံမှာကရင်400နေရာချလို့ရကြောင်းနဲ့မနေ့ကညာတွင်ချင်းပဲကျန်းမာရေးဝန်ထမ်း200ကိုလွှတ်ထားရလို့ယူနန်အစိုးရကထုတ်ပြန်ပါတယ်။အသွားအလာပိတ်ဆို့မှုကယောဂစစ်ဆေးမှုရလဒ်တွေပေါ်မူတည်လိမ့်မယ်လို့ဆိုပါတယ်။ယူနန်အစိုးရရဲ့အရေးပေါ်ထိန်းချုပ်မှုတွေကမြန်မာရွှေပြောင်းလုပ်သားတွေနဲ့နှစ်နိုင်ငံကုန်စည်စစ်ဆေးမှုပေါ်တက်ရောက်မှုရှိခဲ့ပါတယ်။မြန်မာပြည်ထဲဝင်ပြီးတဲ့တရုတ်နိုင်ငံသားဘသူမဆို14ရက်စောင့်ကြည့်ခံရမယ်လို့သတိပေးထားပါဗျ။ဒါကြောင့်လဲကချင်ပြည်နယ်ကံပိုင်ကြီးနေဆက်ကနေမြန်မာရဲ့နေတိုင်းဝင်ထွက်နေရဲ့တ िश ူးမပြောချံကတရုတ်ကုန်ကအစီး200လောက်ဟာဒီကနေ့မဝင်တော့ပဲလမ်းတဝက်ကနေတရုတ်ပြည်ထဲလှည့်ပြန်ခဲ့ပါဗျ။ဒါကတရုတ်အစိုးရရဲ့အရေးပေါ်အမိန့်ကြောင့်ဖြစ်နိုင်ကြောင်းကံပိုင်ကြီးကားကြီးများအသင်းဥက္ကဋ္ဌဒေါ်တူးကVOAကိုပြောပါဗျ။
သူတို့ကားတွေ 第一那样了，我就关心家了的，先告状了，就比较偏告状了。
怎么今天我们都把别人家对待，把人家的血肉都变来了，没你们来五九的呀？在俺老板这边，就比较偏我为什么嘛没留下这路变来了？
下面目前呢是工作已经忙了。မြန်မာနိုင်ငံတွင်ကိုဗစ် -19 ရဲ့မလကုံတော့ကစလို့တရုတ်ဘက်ကလူဝင်ထွက်ကိုပိတ်ထားပြီးကုန်ကားတွေကိုပဲလူစားတို့စနစ်နဲ့ဝင်ခွင့်ပေးထားပါတယ်။အခုတော့ကုန်စည်စစ်ဆေးမှုအပေါ်ဘယ်လိုတွေကန့်သတ်လာမလဲဆိုတာစောင့်ကြည့်နေကြောင်းမူဆယ်တတိဝက်လံကုန်စည်တိုင်းဒုဥက္ကဋ္ဌဆိုင်းခင်မောင်က VOA ကိုပြောပါဗျာ။အင
်းဒီလောက်ကောင်းကလာတိုင်းမှာတော့သွားလာခဲ့တာနည်းနည်းတော့တရားမှုရှိ။ဟောမဲ့အားလုံးပိတ်မှာမပိတ်ဘူးလားဆိုတာလည်းစောင့်ကြည့်နေအလိုဝင်ထွက်ဆိုတာလည်းကောကန်တပ်ပြီးတာအခုလိုကိုဖြစ်တာတော့စီရီမြို့တဲကိုတရုတ်ပြည်တော်မှာပြည်နိုင်ငံသားတွေတော့ဝင်ထွက်လို့မရတော့
မြန်မာတွေရှိရဲ့စိတ်ယုံတချို့ကိုလည်းပိတ်ဖို့ပြင်ဆင်နေပြီးတချို့စိတ်ယုံတွေဟာကယောဂါစဖြစ်ကလေးကလုပ်ငန်းကျသွားလို့မြန်မာလူသားတွေဟာဇူလိုင်လကလေးကစလို့လစာတွေမရကြသေးဘူးလို့ဆိုပါတယ်စိတ်ယုံတွေမှာလည်းစစ်စစ်မှုတွေလုပ်နေပြီးတရားဝင်အလုပ်လုပ်ကင်ဝင်အထောက်အထားမရှိရဲ့တောင်းတဲ့ချီရဲ့အလုပ်သမားတွေကတော့မြန်မာပြည်ပြန်လာရမှာပါမြန်မာနိုင်ငံမှာကိုဗစ်ရောဂါကူးစက်မှုတွေတကြောပြန်ကြီးထွားလာရကတရုတ်နိုင်ငံအပအဝင်အင်ဂျင်နိုင်ငံတချို့ကနေဆက်ဒေသတွေမှာကျန်းမာရေးအတွက်တင်းတင်းကြပ်ကြပ်စောင့်ကြည့်စစ်ဆေးနေပါတယ်။မြန်မာနိုင်ငံကျန်းမာရေးနဲ့အာကစားဝန်ကြီးဌာနရဲ့ဒီနေ့အစောပိုင်းအထိထုတ်ပြန်ကြတဲ့အရာဆိုရင်ကိုဗစ်ရောဂါကြောင့်သေဆုံးသူ32ယောက်အပအဝင်ရောဂါကူးစက်သူ3000ကျော်ရှိကြောင်းအတည်ပြုထားပါတယ်။ကျွန်တော်ကတော့ဇော်ထပ်ပါ။ရန်ကုန်ကနေပြပို့ထားတာပါ။
မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းစီစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျွန်မတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျွန်မတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်လေးစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင
်။ချန်ပီနယ်မြောက်ပိုင်းမူဆက်ခရိုင်အတွင်းမှာကမ်ရွန်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ KIA အကြတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးတိုက်ပွဲဖြစ်ပွားရာအနီးကျေးရွာကဒေသခံ200ကျော်ဟာဘေးလွတ်ရာကိုတိမ်းရှောင်နေရတဲ့သတင်းကိုပြောပြပါမယ်။ကျွန်တော်မိုးစောပါမူဆက်ခိုင်ကျူကုတ်ပန်ဆိုင်မြို့နယ်ကွဲအတွင်းမှာဒီလ17ရက်နေ့ကလေးကအစိုးရကြံရော်နဲ့ KIA ကချင်လက်နက်ကိုင်အဖွဲ့အကြတိုက်ပွဲဖြစ်ပွားခဲ့ပြီးဒီလ14ရက်နေ့15ရက်နေ့တွေမှာလည်းတိုက်ပွဲတွေထပ်မံဖြစ်ပွားနေပါတဲ့လက်ရှိတိုက်ပွဲဖြစ်ပွားတဲ့အခြေအနေကို KIA ကပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကအခုလိုပြောပါတယ
်ဒီကနေ့လည်းတိုက်ပွဲကြံဖြစ်ပါလားဟိုကျွန်တော်တို့တေရဲတိုက်ရင်း36ဘာမှချုပ်အဲ့မှာတမတော်ဘက်ကတော့သူ့ဦးနာလို့ခုပန်တက်ပွဲဖြစ်ပါတယ်ဒီနေ့အားလည်းအမကုလလို့ဆရာတော်ပြန်ညွှန်တော်ဒီနေ့ကတော့ဟိုရှင်းနိုင်ရင်ဝင်းကျင်လောကနာဖြစ်တယ်လို့ကြားပါတယ်ဒါမှတိကျဟောဖြစ်နေခြင်းကဒရင်းကတော့ခုတစ်ချိန်ကတော့မထွက်သေးပါဘူးအရက်ဘက်ကဒရင်းပဲကြားရပါလားဒီနေ့ကစလီးနေမှာလည်းဖြစ်ပါတယ
်ဒီနေ့မြေအတွင်းမှာ MNDAA ကိုကန့်နဲ့AA ရခိုင်တပ်ဖွဲ့တွေလည်းလှုပ်ရှားနေပြီးဒီတပ်ဖွဲ့တွေနဲ့အစိုးရတပ်အကြတိုက်ပွဲဖြစ်ပွားတာတွေလည်းရှိကြောင်းဗိုလ်မှူးကြီးနော်ဘူးကပြောပါတယ်ဒီလ17ရက်နေ့ကလေးကဒေတာတွဲမှာတိုက်ပွဲတွေစတင်ခဲ့ရမှာတိုက်ပွဲဖြစ်ပွားရာအနီးကမန်ကောင်းရွာသား200ကျော်ဟာဘေးလွတ်ရာကိုတင်းရှောင်နေရကြောင်းဒေတာကန်ဓမ္မဆရာတဦးကအခုလိုပြောပါတယ
်ဩဟုတ်တယ်ဟိုကသူတို့နေ့3ရက်တော့ရှိဘူးမန်တင်းရွာမှာသူတို့ဟာပြီးတော့လာပြီးတော့တဲခုံနေတာပေါ့နော်ဖျားចောင်းဝင်းထဲမှာပေါ့ဖျားចောင်းဝင်းထဲမှာလူဦးရေကတော့အိမ်ပေါ်198တယ်ပေါ့ဘောလုံးဆိုတော့ကျွန်တော်တို့အတင်းတော်ကနေပြီးတော့တတ်နိုင်သလောက်ပေါ့နော်ဟိုနောက်ဘေးပါဝင်းကျရလဲတတ်နိုင်သလောက်ပေါ့ဆန်စီစားလို့နည်းနည်းပပပေါ့အဲ့လိုမျိုးကြီးပူချတော့ရှိစစ်ကြောင်းနေတဲ့ရွာထဲမှာရှိသေးတယ်ပြောတယ်ဒါဆိုတော့တို့အခြေအနေကတော့ဆက်ဖြစ်မဲ့တဘောတော့ရှိတယ်
Pigere Jabinuiga, Suya Janet, TNLE got the Amblong Tapoe Jama, Lashu Kokainet, Diane Munery Grima, Taiboy Pipwa Gabade, Leshi Pipwane Taiboria, Suya Jamrone, Diana Lenagai, Poriga, Covid 19, Kayoga, Taipei Yedre, the Petta Pia Jinya Tajima, Pipwa Gerale, Pipade.
ชัมเปี้ยนเนี่ยเหมี่ยวป้ายเดต้ามาผิดบัวนี่แหละไต้หวันเนี่ยปัดตะบีจำรอบักกะตะเรียนทุบเปลี่ยนน่ะတော့ไม่ရှိသေးပါဘူးနိုင်ငံရေးလ ీల
တော့ပုံဘူးသူကကြောက်ကြားဒေတာတော့မပြောနေတာဘူးကြောက်ကြားဒေတာဆိုရဲ့သဘောကအစိုးရစစ်တပ်ဝင်လဲဝင်လာရင်အဲဝဲဖြစ်တယ်နောက်ရှောင်ပေးတယ်သူကတက်ထွက်သွားရင်ပြန်နေတယ်ပေါ့ဗျာအဲ့ဒါမျိုးတိုက်ပွဲဖြစ်တာပဲဗျာကျွန်တော်မြင်ကတော့ထူးထူးခြားခြားဖြစ်တဲ့တိုက်ပွဲမဟုတ်တော့မဟုတ်ပါဘူးအစိုးရနဲ့မြောက်ပိုင်းမှာမေးအဖွဲ့ဝင်တွေဖြစ်တဲ့ KIA ကချင်TNLA တအမ်းပလောင်MNDA ကိုကန်AA ရခိုင်စတဲ့လက်နက်ကိုင်အဖွဲ့တွေကြားမှာ bilateral PS စာချုပ်ချုပ်ဆိုရေးဆွေးနွေးပွဲတွေဟာဒီနှစ်စန်းတဲ့ကရက်ဆိုင်ခဲ့ရမှာပြန်လည်စတင်နိုင်တာမရှိသေးပါဘူး ပြီးခဲ့တဲ့အပတ်ကကျမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်နဲ့မိုင်းလာအဖွဲ့တာဝန်ရှိသူတွေတွေ့ဆုံဆင်ကားတော့ MNDAA ကိုကန့်အပါအဝင်တိုင်းသာလက်နက်ကိုင်အဖွဲ့တွေအနေနဲ့လက်နက်ကိုင်လမ်းစဉ်ကိုဆွန့်လွှတ်ပြီးနိုင်ငံရေးအရတွေ့ဆုံဆွေးနွေးစေလိုကြောင်းပြောကြားခဲ့ပါတယ်ကျွန်တော်မိုးစောရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်
VOA mobile app အသစ်ကိုစမတ်ဖုန်းတွေမှာဒေါင်းလုဒ်ယူနိုင်ပါပြီ။အန်ဒရိုက်ဖုန်းတွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ app ကိုဒေါင်းလုဒ်လုပ်နိုင်ပါတယ်။ VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်။ဒီ application ကနေ VOA အစီအစဉ်တွေကိုတိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ။
ကိုဗစ်ကာယောဂါကျုံနေရတဲ့မလေးရှားနိုင်ငံမှာမြန်မာနိုင်ငံသားနောက်တူကိုကိုကိုအဆုံးစီရင်သွားတဲ့အကြောင်းပြောပြပါမယ်။ကျမအေးအေးပါပါ။မလေးရှားနိုင်ငံမှာကပ်ယောဂါကာလကန့်သတ်မှုတွေကြားအလောက်ကိုင်းနဲ့စားဝတ်နေရေးအခက်အခဲကျုံနေရတဲ့မြန်မာနိုင်ငံသားတွေနေရပြောင်းခြင်းပေမဲ့မပြောင်းနိုင်ဘဲဖြစ်နေသူတွေဖမ်းဆီးခံရသူတွေရှိနေတယ်လို့ကိုကိုကိုအဆုံးစီရင်သူတွေလည်းရှိနေပါတယ်။ အခုလည်းပဲအသက်60ခွနှစ်နှစ်အရွယ်ရခိုင်ပြည်နယ်မန်အောင်မြို့နယ်ကမြန်မာနိုင်ငံသားတအူးဟာကိုကိုကိုအဆုံးစီရင်ပြီးတည်ဆုံသွားခဲ့ကြောင်းဒီကနေ့ပဲလူမှုရေးအသင်းအဖွဲ့တွေကအကြောင်းကြားခဲ့တယ်ဆိုပြီးမလေးရှားနိုင်ငံကွာလာလမ်ပူမြို့ကမြန်မာအလုသမားတန်အရာရှိဦးအောင်စောမင်းကပြောပြပါဗျာမလေးရှားရောက်မြန်မာနိုင်ငံသားတွေအနေနဲ့အခက်အခဲတွေကြုံနေရတယ်ဆိုရင်လည်းလက်မလျှော့ကြဖို့ကိုလည်းဦးအောင
ရှင်းနည်းအမှန်မဟုတ်ဘူးပေါ့နော်ဖြည့်ရှင်းနည်းအမှန်မဟုတ်တော့အခုလောလောဆယ်တန်ရုံအနေနဲ့လည်းဟိုအပြင် overstay အနေနဲ့ဆိုရင်လည်းဒါဟိုတကယ်အရေးပေါ်ချမရေးဟိုဖြည့်နေသူတွေဆိုရင်တို့ CI ထုတ်ပေးတာတို့ဒီကန်နေရလူတွေတော့မနည်းနည်းချင်းပြန်ခေါ်နေတာဆိုတော့လေတကယ်အခက်ခဲဖြစ်ရင်တော့တကယ်တန်ရုံအနေနဲ့တော့ပူညီမှာပါနော
်ဟုတ်ကဲ့ဟုတ်ကဲ့
ဒီတိုင်းပဲမလုပ်ဖို့ကတော့ဟိုမီဒီယာတွေတက်ထားပြပေးပါအောင်လို့ဖောက်ပေါက်လိုမျိုးကြီးစဉ်းစားကြတာမှားနေတာပေါ့နော်
ဟုတ်ကဲ့
အလုံးကတော့ဒီအခက်ခဲကတော့ကိုစီကြည့်ကြတာပဲဟုတ်လားအခက်ခဲကိုစီကြည့်တဲ့အချိန်မှာဒါကဟိုလက်လျှော့အရှုံးပေးရမယ့်ခြေနေမျိုးတွေတော်တော်များများ80ရာခိုင်နှုန်းလောက်ကမဟုတ်ပါဘူးအမရေဟုတ်လ
ား
တန်းနဲ့20လောက်ကတော့ဒါမပြောလို့ဟုတ်လား
တည်ဆောင်းသွားသူဟာမလေးရှားနိုင်ငံဂျိုဟိုပီနဲ့ကိုတာသိန်းကြီးမြို့မှာနေထိုင်နေပြီးပြည်ဝင်ခွင့်ဗီဇာတက်တန်းကျော်လို့နေထိုင်နေတဲ့တရားမဝင်အလုပ်သမားတဦးလို့လဲဆိုပါရယ်အခုနောက်ဆုံးတေဆုံးသွားသူနဲ့ပါဆိုရင်မလေးရှားနိုင်ငံမှာကတ်ယောဂါကာလကိုကိုကိုအဆုံးစီရင်သွားကြတဲ့မြန်မာနိုင်ငံသား16ရောက်တဲ့မင်းနဲ့ရှိသွားပါပြီ။ပြီးခဲ့တဲ့တနင်္ဂနွေနေ့တုန်းကလည်းမြန်မာနိုင်ငံသားအလုပ်သမားတဦးအဆုံးစီရင်ခဲ့တာပါ။မြန်မာနိုင်ငံသားရေးဝန်ကြီးဌာနကတော့ကတ်ယောဂါကာလမှာနေရပြန်ဖို့အကူအညီတောင်းထားတဲ့အထောက်ထားမဲ့မြန်မာနိုင်ငံသားတပေါင်းကျော်တွေကကိုဝင်ဆောင်အမျိုးသမီးနဲ့ ကျမ်းမာရေးမကောင်းသူတွေအပါအဝင်အရေးပေါ်အခြေအနေကြုံရသူ130ကျော်ကိုနေရပြန်ပို့နိုင်ဖို့စီစဉ်ထားတယ်ဆိုပြီးသတင်းထုတ်ပြန်ထားပါတယ်။ခမန်းကြီးမြန်မာနိုင်ငံသား5သိန်းခွဲလောက်အလုပ်လုပ်ကင်နေတဲ့မလေးရှားနိုင်ငံမှာကက်ယောဂါကာလကန့်သတ်ချက်တွေကြောင့်အလုပ်ကင်နဲ့စောင့်ဝင်နေရေးအခက်အခဲတွေလည်းကြုံနေရတာကြောင့်နေရပြန်ဖို့တရားမဝင်နီလန်းတွေကနေကျိုးပန်းရာကနေအဖမ်းဆီးခံရသူတွေလည်းအများအပြားရှိနေပါတယ်ရှင်။ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပ
ါ။ VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြောထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်တို့အပြင် VOA Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်။အမေရိကန်ပြည်ထောင်စုနောက်ဖက်ပိုင်းဒေသမှာတော်မီတွေငြိမ်းသက်ဖို့ကြိုးစားနေချိန်မှာပဲဒီလိုတော်မီတွေနှစ်ပေါင်းများစွာအတွင်းဆိုးဝါးဆုံးလောင်ကျွမ်းမှုကိုဖြစ်စေတာကရာသီဥတုပြောင်းလဲမှုကြောင့်ဆိုပြီးတကိစ္စအုပ်ကိုင်းတွေဖြစ်ရှင်းပေးဖို့သမ္မတဒေါ်နယ်ထရန့်နဲ့တခြားခေါင်းဆောင်တွေကိုဒေသခံရရှိတွေတောင်းဆိုနေကြပါလေ။သောဒါဆာဒေလာနီမှာတော့ကယ်လီဖိုးနီးယားပြည်နယ်ဆန်ခရီဗန်တိုမှာပြည်နယ်ရာရှိတွေနဲ့တွေ့ဆုံပြီးတော်မီလုံချောင်းမှုအခြေအနေအစီရင်ခံချက်တွေကိုကြားနာခဲ့ပါတယ်။မေရှယ်ကွင်းရဲ့သတင်းတော်ကိုတင်ပြပါမယ်။ကျွန်တော်သိန်းထိုင်ပါ။အမေရိကန်ပြည်ထောင်စုနောက်ဖက်ပိုင်းဒေသမှာမီဂိုငွေတွေကလူနေမျိုးရာရပ်ကွက်တွေကိုလွှမ်းခြုံနေပြီးအသက်ရှူလိုက်တိုင်းရင်ဆိုင်နေရတဲ့တော်မီလောင်ကျွမ်းမှုရဲ့အကျက်တဲနဲ့ဘေးဒုက္ခကိုသတိပေးနေပါတယ်။တနင်္လာနေ့ကဆင်းနေရလူပေါင်း30ကျော်သေဆုံးခဲ့ပြီးထောင်ထဲချတဲ့သူတွေအိုးအိမ်တွေကိုဆွတ်ခွာခဲ့ရပါတယ်။တော်မီလောင်ကျွမ်းမှုဟာရာသီဥတုပြောင်းလဲမှုကြောင့်လို့ဒေသခံအာဏာပိုင်တွေကသတ်မှတ်ပြောဆိုနေပါတယ်။ကယ်လီဖိုးနီးယားပြည်နယ်အုပ်ချုပ်ရေးမှူးကေဗင်နျူဆမ်ကခုလိုပြောပါတယ
်။ This is a climate dam emergency.This is real.
ဒီကိစ္စကရာသီဥတုဆိုင်ရာဆိုးရွားတဲ့အရေးပေါ်ပြဿနာပါ
။
တကယ်ပကတိဖြစ်တဲ့နေရာပါ။အရင်ကတခါမှမဖြစ်ခဲ့ဘူးပေမဲ့အခုနှစ်စဉ်ပုံမှန်လိုလိုဇက်တိုက်ကြုံတွေ့နေရပါတယ
်။သမ္မတဒေါ်နယ်ထရန့်ကတော့ကယ်လီဖိုးနီးယားပြည်နယ်ဆက်ခရီမန်တိုမြို့မှာမီးသတ်တပ်ဖွဲ့ဝင်တွေနဲ့အစိုးရကိုယ်စားလှယ်တွေကိုတွေ့ဆုံပါတဲ့။တစ်တောတွေကိုမီးမလောင်အောင်ရှင်းလင်းထားဖို့လိုမယ်ဆိုတာကိုပဲသူကအဓိကပြောဆိုနေတာပါ။စနေနေ့ကနေဗာဒါပြည်နယ်ရီနိုမြို့မှာကျင်းပတဲ့လူထုနဲ့တွေ့ဆုံမဲဆွယ်ပွဲမှာလဲသမ္မတထရန့်ကတော်ပြီးလောင်တဲ့ကိစ္စနဲ့ပတ်သက်ပြီးအခုလိုပြောခဲ့ပါတယ
် Spoke to the folks in Oregon Washington they really haven't they never had anything like this
Oregon တို့ Washington တို့ကလူတွေနဲ့စကားပြောကြည့်ရသလောက်ဒီလိုမျိုးအရင်ကတခါမှမကြုံခဲ့မဖြစ်ခဲ့ဘူးပါဘူးဒါကတစ်တောတွေကိုဘယ်လိုစီမံခန့်ခွဲစလဲဆိုတဲ့ပြဿနာပါကျေးဇူးပြုပြီးဒီစကလုံးကိုသတိရစေချင်ပါတယ်တိတ်ရိုးရှင်းတဲ့စကလုံးမှာတစ်တောစီမံခန့်ခွဲမှုဆိုတာပါပဲအခြားမဟုတ်ပါဘူး
ဒါပေမဲ့လည်းဝါရှင်တန်နဲ့အော်ရဂွန်ပြည်နယ်ကရာရှိပြီးပြည်သူကိုယ်စားလှယ်တွေကတော့တော်မီလောင်ရတဲ့အကြောင်းရင်းပေါ်သဗ္ဗပုံပေါ်မှတ်ချက်ပေးတာကိုအငြင်းပွားနေကြပါလိမ့်။အော်ရဂွန်ပြည်နယ်ဒီမိုကရက်တစ်အထက်လွှတ်တော်အမတ် Jeff McClay ကအခုလိုပြောပါလိမ့
်။ You know the president said it's all about raking the forests. It's just a big and devastating.
သဗ္ဗပြောတာကတစ်တောကိုခုန်ခွင်ရှင်းလင်းဖို့ဆိုတဲ့ကိစ္စပါ။ဒါကအကြီးအကျယ်စိတ်ပျက်စရာဒိညာမှုပါ။ဒီကဲတောင်ပေါ်ကဖွာကျလာတဲ့စီးနင်းတွေကနည်းလာတယ်။တစ်တောတွေခြောက်တွေ့လာတယ်။ပင်လယ်ပြင်ပိုပူပြီးတော့အက်ဆစ်တွေပိုများလာတယ်။ပြီးခဲ့တဲ့ဆယ်စုနှစ်ချီပြီးဒါကိုပုံမှန်လိုရင်ဆိုင်တွေ့နေရတာပါ
။အနောက်ပိုင်းပြည်နယ်ခေါင်းဆောင်တချို့ကလည်းရာသီဥတုပြောင်းလဲလာမှုကိုတိုက်ဖြတ်ရေးအရေးပေါ်လှုပ်ဆောင်ဖို့ကိုပဲတောင်းဆိုနေကြတာပါ။ဝါရှင်တန်ပြည်နယ်အုပ်ချုပ်ရေးမှူးဂျေးအင်းစလေးကအခုလိုပြောပါလေ
။ And it is maddening right now that when we have thisCosmic challenge to our communities with the entire west coast of the United States on fire.
လူအဖွဲ့အစည်းတွေအတွက်အင်မတန်အရေးကြီးတဲ့စိန်ခေါ်မှုကြီးကိုရင်ဆိုင်နေရတာပါ။ American ပြည်ထောင်စုအနောက်ဘက်ကမ်းရိုးတန်းတစ်ခုလုံးမီးလောင်နေတဲ့အခြေအနေမှာဒါကတော်မီတသက်မဟုတ်တော့ပါဘူး။ရာသီဥတုပြောင်းလဲမှုကြောင့်ဖြစ်နေတာတွေပါဆိုတာကိုသမ္မတကလက်မခံပဲငြင်းပယ်နေပါတယ်။ဒါဟာ American ပြည်ထောင်စုရဲ့အန္တရာယ်သတိပေးအချက်ပြတဲ့ကိစ္စမဟုတ်ဘူးဆိုရင်ဘာလို့ပြောရမလဲဆိုတာကျွန်တော်တော့မသိတော့ပါဘူး။
တချို့သဘောပေါ်ဝန်းကျင်ရေလှူရှားသူတွေကလည်းဒီမိုကရက်ထရန့်နဲ့ရှင်ပြိုင်မဲ့ဒီမိုကရက်တစ်ပါတီဒီမိုကရက်လောင်းဂျိုးဘိုက်ဒန်ဟာရှားသူတွေပြောင်းလဲလာတဲ့ကိစ္စကိုသူ့ရဲ့မဲဆွယ်စည်းရုံးမှုတွေမှာထိတ်တန့်ခြံတွယ်မဲ့ကိစ္စတစ်ခုအဖြစ်ထည့်သွင်းမထားဘူးဆိုပြီးဝေဖန်ကြပါလေပြီးခဲ့တဲ့သတင်းပတ်ကတော့ဂျိုးဘိုက်ဒန်ကရှားသူတွေပြောင်းလဲလာမှုတွေကိုတိုက်ဖြတ်ရေးအခုချက်ချင်းရေးယူလှူရှားကြဖို့စော်ရတဲ့ကြေညာချက်တစ်စုံထုတ်ပြန်ပါတယ်ဒေသခံလူမှုအတိုင်းဝိုင်းကတော်မီတွေငြိမ့်သက်သောဘေးရန်ဒီရင်ဆိုင်နေရတဲ့အတွက်လဲသူတို့ရေးတွေဖြစ်တဲ့ဒီကိစ္စတော်များများဒီနေ့ရွေးကောက်ပွဲမဲဆွယ်ပွဲတွေမှာပုံပြီးပြောဆိုမယ်အကြောင်းအရာတွေဖြစ်နေကြောင်းပါခင်ဗျာကျွန်တော်သိမ်းဆိုင်ပါပ
ါခုဆက်ပြီးအင်္ဂါညဆွေးနွေးခန်းကိုနားဆင်ရပါမယ်ကိုဗစ် -19 ရောဂါကူးစက်မှုဒဏ်အပြင်းထန်ခံစားခဲ့ရတဲ့တရုတ်နိုင်ငံမှာဒီဗိုင်းရပ်စ်ပိုးပြန့်နှံ့ကူးစက်မှုထိန်းချုပ်ရေးလှုံ့ဆော်ခဲ့ပုံနဲ့တရုတ်လူထုလိုက်နာလှုံ့ဆော်ခဲ့ပုံရရှိမှာဗိုင်းရပ်စ်ကူးစက်မှုဒုတိယလိုင်းနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံအတွင်းလှုပ်ဆောင်နေပုံနဲ့မြန်မာလူတွေရဲ့လိုင်းနာလှုပ်ဆောင်မှုတရုတ်နိုင်ငံကဆန့်တက်နေတဲ့ကိုဗစ်ကာကွယ်ဆေးနောက်ဆုံးအခြေအနေတရုတ်ရဲ့ကိုဗစ်ကာကွယ်ဆေးတန်ခိုးတမန်ခင်းအပေါ်မြန်မာနိုင်ငံအနေနဲ့ဘယ်လိုသဘောထားလှုပ်ဆောင်နေတယ်လဲစတာတွေကိုအခုဆွေးနွေးကမ်းမှာနားဆင်ရပါမယ်။တရုတ်နိုင်ငံယူနန်ပြည်နယ်ကုမင်းမြို့အခြေစိုက်တရုတ်မြန်မာဆက်ဆံရေးနဲ့မြန်မာအရေးလေလာသုံးသပ်သူဒေါက်တာလှကျော်စောရန်ကုန်မြို့အခြေစိုက်မြန်မာအရေးလေလာသုံးသပ်သူဒေါက်တာရန်မျိုးသိန်းတို့ပါဝင်ဆွေးနွေးထားကြပါတယ်။ကျွန်တော်ကြော်ကြော်သိမ်းပါ
Dr. Lachozo နဲ့ Dr. Yan Myute UI ဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်မင်္ဂလာပါခင်ဗျာ
။ဟုတ်မင်္ဂလာပါဗျာ
။မင်္ဂလာပါရှင်
။ဆိုတော့ဆရာမကအခုကကူမင်းပါနော်
။ဟုတ်ကဲ
့။ကူမင်းပါဆရာမတို့စီမှာတော့အခုကကိုဗစ်ကငြိမ်နေပြီနော်ဆရာမ
။ဟုတ်ကဲ့တော်တော်ငြိမ်သွားပါပြီ။ကျမတို့ဟိုပုံမှန်တောင်ပြန်ဖြစ်နေပါပြီ။ကိုတရုတ်ပြည်မှာသူ့ပြည်တွင်းကကိုမထွက်တော့ဘဲနဲ့ကိုနိုင်ငံခြားဝင်လာတဲ့လူတွေကြီးရှိတော့တယ်ပြောတယ်အဲ့ဒါလည်းသိမြန်မြန်ဆဆမဟုတ်ဘူးတနေ့ကို6ယောက်9ယောက်အဲ့ဒါတော့ရှိတယ်နောက်နိုင်ငံတကာဟိုနေ့နေ့တောင်မှသူတို့ပြန်ဖွင့်နေပြီဟိုလေရင်လိုင်းနေ့တောင်ပြန်ဖွင့်နေပြီပြည်တွင်းမှာလည်းသူကအဲ့ဒီခီးသွားလာရေးတွေပါတယ်အကုန်ခွင့်ပြုနေပြီ
ဟုတ်ကဲ့ဒါဆိုဆရာမတို့နေရာမှာတော့ပုံမှန်တိုင်းသွားလာလုပ်ကင်နေကြပြီပေါ့
ဟုတ်ကဲ့ဟုတ်ကဲ့ကျောင်းတွေလည်းဖွင့်ပြီလေစက်တင်ဘာလတည်းတည်းကျောင်းတွေစုံဖွင့်ပြီတက္ကသိုလ်တွေရောပါရော
ဟုတ်ဟုတ်ကဲ့ပါခင်ဗျာကိုရံမျိုးသိန်းကရန်ကင်းမှာဝယ်မသိရန်ကင်းမှာကဘလောက်လောက်တိဖြစ်နေပြီလဲအချိန်များကူးထားတာယူထားတာ
ရန်ကင်းကတော့အခုကျွန်တော်တို့လွန်ခဲ့တဲ့တနာရီလောက်ကတည်းကဒါကျွန်တော်အိမ်သားမှာဒီတရုတ်နိုင်ငံသား၈ယောက်ကိုဟိုကွာရန်တီးဝင်ဖို့လာပြီးတော့ခေါ်သွားတယ
်
အဲခေါ်တယ်ဆိုတာဒီမနေ့မှာဒီကျွန်တော်တို့ရန်ကင်းမြို့နယ်မှာတရုတ်နိုင်ငံသား၂ယောက်ကို COVID-19 ပိုးတွေ့တယ်ပေါ့အဲ့ဒီအဲ့ဒီနှစ်ယောက်နဲ့ဆက်ဆက်တဲ့အရှိယောက်ကိုကျွန်တော်တို့ရက်ွက်ထင်မှာခုနလေးတည်းလာခေါ်သွားတယ်အဲ့တော့ရန်ကုန်ရဲ့အခြေအနေကတော့နည်းနည်းအဲစိုးရင်ရတဲ့အနေအထားမျိုးရှိနေတယ်ဒီနေ့ညကြီးညာတဲ့ပေါ့လေအဲဒီ14ရက်နေ့ဓာတ်ခွဲအတီးပြူပထမအတုပ်မှာ180ဦးပိုးတွေ့တယ
်ဟုတ်တယ
်အဲ့တော့လက်ရှိအခြေအနေမှာကျွန်တော်တို့က3195ဦး
3200
ပိုးတွေ့ထားတယ်3200နီးပါးဖြစ်နေပြီအဲနောက်ပြီးတော့တေဆုံးတဲ့လူကလည်းပဲနော်32ဦးဖြစ်နေပြီအဲ့ဒီအခါကျတော့လက်ရှိကျွန်တော်တို့အထူးသဖြင့်တော့ပေါ့လေရန်ကုန်မြို့ရဲ့အခြေအနေကတော့တော်တော်လေးဟိုသတိထားမယ်အနေအထားမျိုးဖြစ်နေတယ
်
နောက်ဟိုအစိုးရဘိုင်းကရောနောက်ကျွန်တော်တို့ဟိုပရိဒဘိုင်းကရောဒါလုံဆောင်မှုတွေတော်တော်များများတော့လုပ်ပြီးတော့လူတွေကိုတတ်နိုင်သမျှပေါ့လေအကြောင်းတစုံတရာမရှိလို့ရှိရင်အိမ်ပြန်မထွက်ဖို့အဲဆိုအော်နေတာမျိုးတွေတော့အပြင်ထွက်ခိုင်းရင်လည်းပဲဒီမတ်စတပ်ပြီးတော့တွားဖို့ပေါ့လေအဲဒီလိုမျိုးတွေတော့တော်တော်လေးလှုပ်လှုပ်ရှားရှားတော့တွေ့နေရပါတယ်ဗျာ
ဆိုဆရာမကျွန်တော်ဆရာမစီကတည်ချင်တာကိုဗစ်စပြီးတော့ဟလာအပြင်းထန်ကူးစက်ပြန့်နှံ့နေတရုတ်ပြည်ကအဲ့ဒီအခြေအနေကိုကင်တွယ်ခဲ့တာ ਨੇ အခုဆိုမြန်မာပြည်ကဒါတောက်ရှော့အပြင်းထန်တိုးနေတာဆိုတော့လက်ရှိမြန်မာပြည်မှာကိုဗစ်ကိုထိန်းချုပ်ဖို့အတွက်လှုပ်ဆောင်ကြတာ ਨੇ ပတ်သက်ပြီးတော့ဆရာမနှိုင်းရှင်းပြီးတော့ပြောရင်ဘယ်လိုများဆရာမနားလည်ပြီလဲ
ဟိုကျမကြည့်လာတော့ဟိုတရုတ်ကလှုပ်ဆောင်ချက်ပေါ့နော်ဒီကိုဗစ်ဆာဖြစ်လာကြတဲ့အဲဟို January လောက်မှဖြစ်တာဟုတ်နော်တကယ်တော့ December လောက်မှဆာဖြစ်တာ January လဆန်းလောက်ကလေးကတော်တော်အချိန်နေဆိုးတဲ့ခါမှာ तू က January 28ရက်လောက်မှထင်တယ် तू ကတခါတည်း lockdown လုပ်လိုက်တာအဲ့တော့အဲ့လိုလုပ်ပြီးတော့ तू က၄မျိုးအမြန်လို့ပြောတယ်မြန်မြန် lockdown လုပ် မြန်မြန်လူနာကိုမြန်မြန်ရှာမြန်မြန်ကွာရန်တင်းလို့ပြီးတော့မြန်မြန်ကုပေါ့ဗျာအဲ့လို၄မျိုးအမြန်လုပ်ရေးဆိုပြီးသူကအဲ့လို formula နဲ့သူလုပ်ခဲ့တာပဲ
ဟုတ်ကဲ့
အခုဘယ်နဲ့ကတော့ခင်ဗျားတို့ VOA ကဒေါက်တာဒေါကင်ဟင်ဂျီနဲ့ interview မှာလဲဒေါကင်ဟင်ဂျီပြောသွားတာအဲ့ဒီပုံနဲ့သူကပြောတာတော့ WHO ကတဲ့ဟိုအောင်မြင်တဲ့နိုင်ငံတွေရှိရနေပြီးတော့ပေါ့နော်အတွေ့အကြုံတွေယူပြီးသူတို့ကိုလည်းအချိန်မီဝေးဟိုညွှန်ကြားချက်တွေထုတ်နေတယ်တဲ့သူတို့လည်းဒါတွေကိုအကုန်လိုက်လုပ်နေတယ်ဆိုရင်တော့ဟိုပထမနှစ်ပတ်လောက်တော့ခုနကလည်းဒေါက်တာမြင်ထွေးပြောသွားတာကျွန်မကြားလိုက်တယ်နှစ်ပတ်လောက်တော့ရှိအောင်ပဲဗျာဘာဖြစ်လို့လဲဆိုတော့ဒီကာလအတွင်းမှာ तू ကလွင့်နေသေးတာရှိသေးတာ
ဟုတ်ကဲ့
အဲ့ဒါကိုမြန်မြန်ဟိုထက်ထက်ရှာနိုင်ပြီးတော့အဲမြန်မြန်ထက်ထက်အဲ့လိုဟိုနဲ့ထိန်းချုပ်လိုက်နိုင်ရင်တော့ तू ကနှစ်ပတ်လောက်ကြော်ပြီးရင်ကြာလာ
ဟု
တ်ကဲ့အဲ့လိုရှိပါတယ်တကယ်လို့နိုင်ရင်ပေါ့ဟု
တ်ကဲ့
ဘာလို့သူပြောတဲ့အထက်မှာလဲပါတယ်ဒေါခင်ခင်ကြီးပြောတဲ့အထက်မှာဟိုရခိုင်ကိုသူတို့တော်တော်ထိန်းလိုက်နိုင်ပြီ
ဟုတ်တယ်ရခိုင်ကညင်သွားပြီ
အဲရခိုင်ကညင်သွားပြီအဲ့တော့အဲ့ဒီအတွေ့အကြုံနဲ့သူတို့ပြောတဲ့အတိုင်းတကယ်လုံနိုင်တယ်ဆိုရင်တော့ဒါပေမဲ့ရခိုင်နဲ့ရန်ကုန်နဲ့မတူတာတွေတော့ရှိတာပေါ့နော
်
ရခိုင်ကလူဦးရေတိတ်သီးစာအတော်နည်းတယ်ရန်ကုန်ကျတော့တိတ်သီးစာတိတ်များတာအဲ့ဒီပုံစံအတိုင်းလုပ်မယ်ဆိုရင်တော့တရုတ်ပြည်ရဲ့အတွေ့အကြုံရဆိုရင်တော့နိုင်နေနေထိနိုင်ပါပ
ါဟုတ်ကဲ့ဆိုကန်နူသိန်းရောအခုလက်ရှိလုပ်နေတဲ့ဟာပေါ်မှာကွန်နူသိန်းကိုတိုင်ကရဲကူးတဲ့နေရာမှာနေနေရတဲ့အခါကျတော့ကွန်နူသိန်းလက်ရှိလှုပ်ဆောင်နေရတဲ့အပေါ်မှာယုံကြည်စိတ်ချတဲ့ခံစားချက်မျိုးရလားဦးမငါတို့တော့ကြာကြာမှာထိနိုင်မယ်ဆိုတဲ့ခံစားချက်မျိုးရလား
အဲဒီဥစ္စာကတော့ကျွန်တော်အမြင်ပေါ့ဗျာကျွန်တော်ရဲ့တူးတဲ့အမြင်ကတော့50 50ပဲလို့ကျွန်တော်မြင်တယ်အဲဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့စီမှာပြဿနာရှိတာ resource ပြဿနာရှိတယ်ဗျာအဲ့တော့ resource ပြဿနာရှိတဲ့အခါကျတော့လူသားရဲ့မြက်ပိုင်းရောနောက်ကျွန်တော်တို့ဟိုကရိယာတစားပလာပေါ့ဗျာပစ္စည်းဒီ physical resource ပိုင်းမှာရောလိုအပ်ချက်တွေရှိတဲ့အခါကျတော့ခုနပြောသလိုပေါ့ဗျာအာကျွန်တော်တို့ဟို quarantine လုပ်ဖို့အတွက်လူတွေကိုအများများရှာတယ်အလုံးစုပေါင်းပြီးရှာတယ်နောက်ပြီးတော့ကွာရန်တီးလုပ်မဲ့နေရာတွေကိုပို့တယ်အဲသို့တော်လည်းပဲခုနပြောသလိုပေါ့ကျွန်တော်တို့ကနေရာအခက်အခဲတွေလည်းနည်းနည်းရှိနေတာကိုတွေ့ရတယ်ဗျအဲ့ဒီအခါကျတော့အဲ့ဒါကိုလည်းတစ်ဖက်ကဒီကျွန်တော်တို့အစိုးရဘိုင်းကပေါ့လေဖြည့်ရှင်းဖို့တော့တော်တော်တွန်းတွန်းတိုက်တိုက်နဲ့တော့လုပ်နေတယ်အဲ့တော့ဒီနှစ်ခုပေါ့ဗျာဒီဘက်ကတွန်းတွန်းတိုက်တိုက်လုပ်နေတဲ့အချိန်တွေရဲ့နောက် resource ဘိုင်းစိန်ခေါ်မှုတွေရှိနေတာရဲ့ ਨੇ ဒီဘက်ကကျွန်တော်တို့တက်လာမဲ့ပေါ့လေဒီပိုးတွေ့လူနာအရေးအတွက်နဲ့ဟာဟိုဟန်ချင်းညီသွားရင်တော့အဲကျွန်တော်အမြင်အဖြစ်ကျွန်တော်တို့ထိန်းနိုင်မယ်လို့ကျွန်တော်မြင်တယ
်။
အဲသို့တော်လည်းပဲခုနပြောသလိုပိုးတွေ့လူနာရေတက်ကရမ်းများလာပြီးတော့ဟလာဟိုဒီဘက်ကကျွန်တော်တို့ပြင်ဆင်မှုပိုင်းမှာလိုအပ်ချက်တွေအားနည်းချက်တွေဖြစ်လာမယ်ဆိုရင်တော့အဲဒါနည်းနည်းဟိုပို့ပြီးတော့ကြက်တဲတဲ့အခြေအနေတခုဖြစ်သွားနိုင်တယ်လို့မြင်တယ
်။ဒ
ါပေမဲ့အဲတစ်ဖက်မှာလည်းပဲခုနဒီကျမကြီးဝန်ကြီးဌာနဘိုင်းကတာဝန်ရှိပုဂ္ဂိုလ်တွေရောနောက်ပညာရှင်တွေရောပေါ့လေလက်ရှိကျွန်တော်တို့ကျင့်သုံးနေတဲ့ဒီမူဝါဒတွေကိုပြန်သုံးသပ်နေပြီးတော့အခြေအနေနဲ့လည်းရောညီတွေဖြစ်တဲ့ပေါ့လေဒီဘူဝါဒအပြောင်းလဲကိုသူတို့လည်းပဲလုပ်ဖို့အတွက်ကိုသူတို့ဆိုင်းပြင်းနေတယ်လို့ကျွန်တော်နားလည်တယ်ပေါ့
ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်တို့လည်းအဲ့ဒါတော့ကြားထားပါတယ်ဆောဆရာမနောက်တစ်ခုကဒီလူလူရဲ့အသိနဲ့လူလူရဲ့ပါဝင်မှုပေါ့ဆရာမတို့ရှင်မှာဆရာမဒေတာမှာဆိုရင်လူလူရဲ့အသိနဲ့လူလူရဲ့ပါဝင်မှုကဘယ်လိုရှိခဲ့လဲဆရာမဟ
ိုတရုတ်ပြည်မှာကတော့ဒီလိုရှိတယ်ဗျာဟိုအစားတွေကဟိုတရုတ်ပြည်သူလူထုကသူတို့အစိုးရအပေါ်မှာယုံကြည်မှုကြီးမားတယ်လေအစိုးရကပြောရင်အင်မတန်လိုက်နာတယ်အထူးသဖြင့်အဲတရုတ်ပြည်သူတွေကသူတို့ယုံကြည်တာပေါ့ဗျာအစိုးရအပေါ်မှာအဲနောက်တစ်ခုကလည်းတရုတ်ကသူတို့အစားတွေကသူကတွန်းထားတဲ့စိတ်ကောတဦးချင်းလွတ်လပ်ခွင့်တို့တဦးချင်းအခွင့်အရေးတို့တဲ့သူက community စိတ်ပေါ့ဗျာဟိုလူအဖွဲ့အစည်းတစ်ခုလုံးကိုဟိုနင်းပြတဲ့စိတ်ကိုပို့တွန်းထားတာဖြစ်တော့ပြောရဆိုရတာတော်တော်အဆင်ပြေတယ်အဲအဲ့ဒီဝူဟန်မှာဆိုရင်အခုတော့သူတို့ documentary တွေပြန်ပြနေတယ်ဗျဟိုပြည်သူလူထုကကိုကအဲ့ volunteer စိတ်ဓာတ်နဲ့ဝင်းကူတာတအားများတာလေသူကအဲ့ဟိုတိအစိုးရကလှုံ့ဆော်တာဖြစ်တာဟုတ်နော်အဲ့တော့အဲ့ဒီဟာလည်းပါတယ်နောက်တရုတ်ခုနကဟိုဆရာပြောသလိုပဲဗမာပြည်မှာကတော့ resource တွေနေတယ်မှန်ပဲတရုတ်ကချမ်းလဲချမ်းသာတာဟုတ်တရုတ်ကပုံပေးနိုင်တာဟုတ်အဲ့တော့ပစ္စည်းပစ္စည်းကဥမာအားဖြင့်ခင်ဗျာလိမ့်မြန်နေလိမ့်မြန်နေနဲ့ဖယ်တာတခါတည်းဟိုတရုတ်တမတော်ကလည်းတခါမှဒီလောက်ဟိုနေများများဆဆသူတို့ဟိုမရွှေ့ပြောင်းဘူးတဲ့ဒီလှုပ်ရှားမှုကတော်တော်ကြီးမားတယ်ပြောတယ်အကုန်ဟိုတနိုင်ငံလုံးမှာရှိတယ် ICU ဓာတ်ရဲ့ဆယ်ရာခိုင်နှုန်းကိုဒီလိုပို့တာပဲအဲ့ဝူဟာမှာကောဆေးလုံသားက5သိန်းကျော်ရှိတယ်အဲ့ဒါကိုသူကဟိုဆယ်ရက်အတွင်းတနိုင်ငံလုံးမှာရှိတဲ့အဲဆေးလုံသား4000ကျော်တ တခါတည်းကိုပို့နိုင်တာလေအဲ့တော့နိုင်ဟိုနေ့တိုင်းကဆေးရုံတိုင်းကပြည်နယ်တိုင်းကလူအင်အားတွေထုတ်ထုတ်ပြီးတော့အဲ specialist တွေပေါ့နော် ICU တွေ ICU specialist တွေအဲကြောက်ကနှလုံးနောက်ပြီးအဆုတ်အဲ့ဒီခါတွေအားလုံးအဲ specialist တွေ ICU တွေကဆယ်ရာခိုင်နှုန်းပစ္စည်းတွေကအစအကုန်ပို့တာအဲ့လို तू ကစူးစီးနိုင်တယ်လေ तू ကဘိုးဥစည်းတဲ့စနစ်လည်းဖြစ်တာ哦အဲ့တော့ပစ္စည်းအင်အားလူအင်အားနောက်ငွေအင်အားလည်းတယောက်ကပုံးကိုပေးတာဖြစ်တာလေဥမာအပြင်ဆရာဝန်တွေဆရာမတွေဆိုစပြီးတော့အဲ့ထဲဝင်ကလေးက3ဆပေးပလိုက်တာလာကလေ3ဆပေးပလိုက်တာအဲ့လိုဟာမျိုးတွေကအစဒီအစိုးရကလည်းအများကြီးအကုန်ကြခံနိုင်လူတို့ကလည်းအစိုးရအပေါ်မှာယုံကြည်ဆိုတော့တော်တော်မြန်သွားတာပေါ့ဗျာသူတို့လည်းအများကြီးအစာပိုင်းကကြောင်ခြောက်ခြားတွေသူတို့လည်းတော်တော်ဖြစ်ပါတယ်ဟိုအိုးနှင်းခွနင်းနေပေါ့ဗျာအဲ့ဒါတွေတော်တော်များများဖြစ်လိုက်ပါသေးတယ်ဒါကြောင့်မလို့သူတို့ဝူဟန်ကဟိုအရာရှိကြီးတွေပါတယ်တော်တော်အပြောင်းလဲဖြစ်လိုက်သေးတယ်အကုန်လုံးဟိုနေရာတွေပြောင်းပလိုက်ပြီးတော့တချို့နေရာတကယ်လူတွေပြောင်းထည့်ပြထားလို့ပါလို့အဲ့ဒါတွေလည်းလုပ်လိုက်တာတွေလည်းရှိတယ်အစိုးရကတော်တော်နိုင်နင်းနင်းကင်လိုက်နိုင်တယ်ပေါ့ဗျာနောက်တစ်ခုကပညာရှင်တွေပညာရှင်တွေကိုလည်းအစိုးရကပုံအပ်လိုက်တာခင်ဗျားတို့အဲလူနာတွေအသက်ရှင်ရေးတာလောက်ကျန်တာကျွန်တော်တို့အကုန်လိုက်လုပ်ပေးမယ်ဆိုပြီးတော့အဲလော့ကဒေါင်းလုပ်ဖို့ခုနှစ်ပြုတဲ့ပညာရှင်တွေပါလေအဲခုနှစ်ရပဲစက်တင်ဘာလ12ရက်နေ့ရပဲသူတို့အဲပြည်သူ့ခမ်းမမှာအဲနိုင်ငံတော်တရားကောင်းစုတွေပါလေပေးတာတွေ့ရတယ်အဲဆရာဝန်ကြီးတွေပေါ့ဗျာအသက်80ကျော်ရေ90ကျော်ရေဟု
တ်ကဲ့ဆိုကိုရမျိုးသိရင်လက်ရှိပြည်တွင်းကူးစက်မှုတလောက်တိုးနေတဲ့အချိန်မှာရောကိုရမျိုးသိမြန်မာလူလူရဲ့အနေထားကိုဘယ်လိုတွေ့ရလဲလိုက်နာလှုပ်ဆောင်မှုအသိရှိမှုပေါ့နော်ကျွန်မျိုးသိရောဘယ်လိုသုံးသပ်ပြီးလဲ
အဲကျွန်တော်တို့ဟိုရန်ကုန်မှာတော့အခုရက်ပိုင်းပေါ့လေအခုရက်ပိုင်းမှာအဲတိတိတသာပေါ့လေတော်တော်များများဟိုလိုက်နာလာတာကိုတွေ့ရတယ်အဲ့တော့တကယ်တမ်းပြောရင်ဗျာကျွန်တော်တို့စီမှာကတော့လော့ကဒေါင်းလုပ်ထားတာမဟုတ်ဘူးအဲ့တော့ဆင်မီလော့ကဒေါင်းသဘောမျိုးဖြစ်တဲ့အခါကျတော့နော်ဟိုရုံးတို့ကုမ္ပဏီတို့ကဖွင့်ထားတဲ့အခါကျတော့ဒီလမ်းပေါ်မှာတော့အသွာလာတွေရှိနေတယ်ဒါပေမဲ့အဲတော်တော်ကြီးတော့အတော့လာရောကြသွားတာတွေ့ရတယ်။နောက်ပြီးတော့တော်တော်များများလည်းပဲဟို mask တွေကိုပြန်တက်လာတာတွေ့ရတယ်။အဲ့တော့ဂျားထဲမှာကျွန်တော်တို့ငြိမ်သွားတဲ့အချိန်လေးတစ်ခုမှာလူတွေကနည်းနည်းလေးပော့သွားတဲ့သဘောမျိုးတော့တွေ့ရတယ်။ဒါပေမဲ့အခုအဲတေဆုံးမှုတွေပိုးတွေ့မှုတွေတော်တော်လေးမြင့်တက်လာတဲ့အချိန်မှာတော့လူတွေရဲ့ဟိုသိမှုပါပေါ့လေနည်းနည်းလေးတော့ပြန်မြင့်တက်လာတယ်လို့တွေ့ရတယ်။နောက်တစ်ခုကအဓိကတော့ကျွန်တော်တို့စီမှာဒီဟို private အဖွဲ့တွေလူမှုရေးအဖွဲ့တွေကဟိုတနိုင်ငံလုံးအတိုင်းတာနေပေါ့ဗျာသူတို့ကဟိုဝင်းညံပြီးတော့ပန့်ဖို့ပြီးတော့ဆောင်ရွက်နေတာကိုတွေ့ရတယ
်ဟု
တ်ကဲ့ဒါပေမဲ့ဟိုကျွန်တော်အမြင်ကတော့ပေါ့လေအဲအစိုးရအနေနဲ့လူတို့ကို mobilize လုပ်တာပေါ့ဗျာเนาะဒီ social mobilization ပုံစံမျိုးပေါ့ဗျာเนาะဟိုလုပ်တဲ့အပိုင်းမှာတော့ဟိုအားနည်းတယ်လို့ကျွန်တော်မြင်တယ
်
နောက်ဆုံးဟိုသတင်းထုတ်ပြန်တဲ့အပိုင်းမှာအစနောက်ပြီးတော့သတင်းမီဒီယာတွေနဲ့တွေ့တဲ့အပိုင်းမှာအစအဲဒီလိုတကယ်တမ်းတော့သတင်းမီဒီယာတွေဆိုတာကျွန်တော်တို့ပြည်သူလူထုနဲ့ဒီအစိုးရကြားမှာတို့ကတရားတွေပဲလေ bridge တွေပဲအဲ့တော့အဲ့ဒါတွေကိုတို့အားကောင်းအောင်လုပ်တဲ့လေကျွန်တော်မြင်တယ
်
နောက်တစ်ချက်ကတော့အခုအချိန်မှာဘာတွေတွေ့ရလဲဆိုတော့လူမှုကွန်ရက်မှာကျွန်တော်တို့သတင်းအတုတွေသတင်းအမှားတွေကိုတင်တာရမ်းတွေ့ရဒါပေမဲ့အဲ့ဒါတွေနဲ့ပတ်သက်ပြီးတော့เนาะအစိုးရတာဝန်ရှိသူတွေအပိုင်းကကောင်တန်လုပ်တဲ့အပိုင်းပေါ့ဗျာเนาะတံပြန်တဲ့အပိုင်းမှာတော့အတော်တော်လေးအားနည်းတော့တွေ့ရတယ်အဲ
့
တော့ဒီလိုတံပြန်ဖို့စဉ်းစားတဲ့နေရာမှာကျွန်တော်အများအားဖြင့်တော်တဲ့မီဒီယာတွေကိုတုံးဖို့လိုတယ်။နောက်ပြီးတော့အဲဒီတရားဝင်ပေါ့ဗျာကျွန်တော်တို့ Facebook စာမျက်နှာတွေရနေပြီးတော့အချိန်နဲ့တပြေးညီရှင်းလင်းထုတ်ပြန်နေဖို့လိုအပ်တယ်လို့မြင်တယ်ဗျာ
။ဟုတ်ကဲ့ဟုတ်ကဲ့။ဆိုတော့ကျွန်တော်အခုတစ်ဆက်သေးဖို့သွားလိုက်ချင်တာကဒီကာကွယ်ဆေးကိစ္စပေါ့နော်။ဒီယုတ်ကာကွယ်ဆေးထုတ်ဖို့စံတက်နေတဲ့ထဲမှာဒီယုတ်ကလည်းနောက်ဆုံးဆင်းရောက်နေပြီလို့ကျွန်တော်တို့သိထားတယ်။ဆီမတ်ကိုယ်တိုင်ရောအဲ့မှာရှိနေတဲ့လူဆိုတော့ဒီကာကွယ်ဆေးနဲ့ပတ်သက်ပြီးတော့ဆီမတ်ဘာသိထားပါပြီလဲ။ဥပမာဆီမတ်တို့ဘယ်အချိန်လောက်မှကာကွယ်ဆေးရတော့မယ်ဆိုတာမျိုးအဲ့လိုမျိုးတည်ထားတာရှိပါပြီလား
ဟိုတရုတ်ကသူကဟိုတတိယအဆင့်ထိပြီးသွားပြီဗျာပြီးသွားလို့ဟိုတနေ့ကပဲသူကအရေးပေါ်သုံးခွင့်တရားဥပဒေရသုံးခွင့်ပြုလိုက်ပြီအရေးပေါ်သုံးခွင့်ဆိုတာဒီလိုလေးဟိုရှိဟိုဒီယောဂါတွေကိုကုသနေရတဲ့နေရာသုံးဖို့နေဆက်တွေမှာသွားပြီးစမ်းသပ်စစ်ဆေးနေရတဲ့လူတွေလေးမြန်ကွင်းတို့ဘာတို့မှာအဲ့လိုလူမျိုးတွေကိုထိုးခွင့်ပေါ့နော
်
နောက်စစ်တပ်ထဲမှာလည်းအဲ့လိုအရေးပေါ်ခွင့်ရင်းပြုရတဲ့လူတွေဘာတွေကိုအထိုးခွင့်ပြုလိုက်ပြီဗျာအဲဒီပိန်တော့ဟိုနေ့ကအဲဗက်ဆင်းကအဲဗက်ဆင်းကို ကိုခေါင်းပြုတ်ခဲ့တဲ့အမျိုးသမီးကြီးအဲဟိုဗါလဲဘိုလ်ချုပ်အမျိုးသမီးကဘိုလ်ချုပ်ပြခြံဝေးတဲ့ဘိုလ်ချုပ်ခြံဝေးကိုတောင်ဟိုတနေ့ကအဲဟိုပြည်သူ့ဘရဲကောင်းစုပေးတဲ့အထက်မှာပါသေးတယ်သူကအသက်58နှစ်ရှိပြီသူကဟိုနေ့နေ့ကပါတာဆာတုံတုံကလည်းဒီလိုပဲတဲ့နောက်ဟိုအီဘိုလာဟိုအာဖရိကထိတောင်သွားပြီးတော့သူကအဲကာကွယ်ဆေးထုတ်တဲ့အထက်မှာပါလာတာပေါ့အခုဒီကလည်းဝူဟန်ကို January လ29ရက်နေ့တည်းကရောက်ပြီးတော့မတ်လမှာပထမအဆင့်ဇွန်ဇူလိုင်မှာဒုတိယအဆင့်နဲ့အခုတတိယအဆင့်တောင်ထုတ်လိုက်ပြီလို့ပြောတယ်ဒါပေမဲ့ဟိုသူတို့တရုတ်ပြည်ထဲမှာပဲသုံးခွင့်ပေါ့နော
်ဟို
ဘာပြောလဲဆိုနိုင်ငံတကာအရလက်ခံတဲ့အဆင့်ထိတော့မရောက်သေးဘူးနဲ့တူတယ်ဒီတွင်းမှာတော့အရေးပေါ်သုံးခွင့်ပြုလိုက်ပြီပြန
်ဟုတ်ဆိုတော့ကွယ်မျိုးတင်အခုကဒီတရုတ်မှာတကယ်လို့ဒီကောက်ွယ်ဆေးကဟလာစိတ်ချရတဲ့ယုံကြည်ရတဲ့ကောက်ွယ်ဆေးရပြီဆိုရင်တရုတ်ကနေပြီးတော့ဒေတာရဲနိုင်ငံတွေကိုပြီးမယ်လို့ပြောထားတယ်မှာမလဲပါတယ်ဆိုတဲ့သတင်းထွက်ထားတယ်။ဆိုတော့သတင်းတွေမှာဆိုရင်ဒါတရုတ်ရဲ့ vaccine diplomacy ပေါ့နော်။ကာကွယ်ဆေးကိုဗစ်ကာကွယ်ဆေးတိုင်ငင်းတမန်ကင်းလို့တော့မှပြောတာရှိတယ်။ဆိုတော့မြန်မာနိုင်ငံကိုတရုတ်ဘက်ကပြောထားတဲ့အတိုင်းမြန်မာနိုင်ငံကိုတရုတ်ကကိုဗစ်ကာကွယ်ဆေးပေးမယ်ဆိုရင်အဲ့ဒီအပေါ်မှာကွယ်ပြီးဘယ်လိုတော့ရလဲ။အ
ဲကျွန်တော်အမြင်ကတော့လက်ရှိဟိုကျွန်တော်တို့ကြုံတွေ့နေရတဲ့ဒီကတ်ယောဂါဘေးမှာကဟိုတကယ်တမ်းဟိုတပတ်ကပေါ့ဗျာဟိုကာကွယ်တာထိန်းချုပ်တာကုသတာအရေးကြီးတယ်လို့ဟိုကာကွယ်ဈေးပေါ့ဗျာတကယ်အရေးအသွေးမိပြီးတော့တကယ်ဟိုထိရောက်တဲ့ကာကွယ်ဈေးရဖို့ကလည်းအရေးကြီးတယ်လို့မြင်တယ်အဲ့တော့အဲ့လိုကာကွယ်ဈေးကိုကြည်ကြည်ပြန့်ပြန့်ရပြီဆိုတော့မှကျွန်တော်တို့ကခုနဒီဟိုစီးပွားရေးပြန်တည်မှတ်ဖို့လို့ဟိုစီးပွားရေးပြန်လဲထူထောင်ဖို့လို့ကိစ္စတွေပါဟိုဇက်တိုက်ဆောင်ရွက်နိုင်တဲ့အနေအထားမျိုးရှိနေတယ်အဲ့ဒီအခါကျတော့ကျွန်တော်တို့နိုင်ငံအနေနဲ့လည်းဒီကာကွယ်ဆေးရဖို့ကိုကျွန်တော်သိတဲ့လောက်ပေါ့လေဒီတရုတ်နိုင်ငံဘက်ကလည်းပဲအဆိုပြုထားတာရှိတယ်အဲနောက်ပြီးတော့တစ်ဖက်ကဟိုရုရှားဒီတာမတ်ကြီးကလည်းဒီဆိုရှယ်မီဒီယာမှာရေးတဲ့အခါမှာဟလာမြန်မာဘက်ကရုရှားကိုလည်းပဲကန့်လန့်ထားတာမျိုးရှိတယ်နောက်ပြီးတော့တစ်ဖက်ကကမ္ဘာ့ကျန်းမာရေးအဖွဲ့အစည်းတွေလည်းပဲကျွန်တော်တို့မြန်မာနိုင်ငံကပူးပေါင်းပြီးတော့ဆောင်ရွက်နေတဲ့အပိုင်းတွေရှိတဲ့အခါကျတော့အဲဟိုကာကွယ်ဆေးကတော့ကျွန်တော်တို့လိုနိုင်ငံမျိုးတော့ကအင်မတန်မှအရေးကြီးတယ်လို့မြင်တယ
်။မှန်ပါတယ်
။ခုနပြောသလိုဘယ်ကနေရရပေါ့ဗျာ။မြန်မြန်ရပဲတကယ်အရေးသွေးပြီးပြီးတော့တကယ်ကောင်းတဲ့ကာကွယ်ဆေးကိုမြန်မြန်ရမယ်ဆိုရင်ဒါကျွန်တော်တို့နိုင်ငံအတွက်ကိုအင်မတန်မှအရေးကြီးတယ်လို့မြင်တယ်။တကယ်လို့အဲ့ဒီကာကွယ်ဆေးကိုကျွန်တော်တို့ကတရုတ်နိုင်ငံကနေရမယ်ဆိုရင်အဲကျွန်တော်အမြင်ကတော့ဒီတရုတ်သမ္မတကြီးဒီရှီချင်းပင်အမြဲတမ်းပြောနေတဲ့ပြည်သူချင်းဆက်ဆံရေးပေါ့ဗျာ။နှစ်နိုင်ငံကြားမှာပြည်သူချင်းဆက်ဆံရေးမြင့်တင်ဖို့အတွက်ကိုအင်မတန်မှကောင်းတဲ့အခြေအနေတစ်ခုကိုပံ့ပိုးပေးနိုင်လိမ့်မယ်လို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါတယ
်။ဟုတ်ကဲ့။ဆိုတော့ဆရာမဒီနေရာမှာတစ်ချက်ထည့်စဉ်းစားစရာကဟာလာကာကွယ်ဆေးရတယ်ဆိုတော့ဒီကာကွယ်ဆေးရမှပဲတစ်ကဘာလုံးကပုံမှန်အခြေအနေနီးပါးပြောင်းရအောင်မှာပေါ့လေ။ဒါတော့မှပဲ WHO ကပြောထားတာအရကကာကွယ်ဆေးရပြီးပြီဆိုရင်တော့မှ27နှစ်ကုန်မတိုင်ခင်မှာကိုဗစ်မတိုင်ခင်အခြေအနေလုံးကလည်းပြောင်းအောင်ဖို့မျှော်လင့်လို့မရသေးဘူးဆိုပြီးပြောထားတာလည်းရှိတဲ့အခါကျတော့ကာကွယ်ဆေးကတော့အင်မတန်အရေးကြီးတာတေးကြပါတယ်။ဒါပေမဲ့တရုတ်ပြည်ကနေပြီးတော့မာဒီယိုပြည်နဲ့ကာကွယ်ဆေးရဲ့နောက်ကွယ်မှာဟလာနှောင်ဇိုးတွေများပါလာနိုင်စရာရှိပါလားဆရာ
တရုတ်ကဒီလိုရှိတယ်ဗျသူပေးတဲ့ကူကရည်ရွယ်ချက်ကြီးရှိပါတယ်ဒါကတော့ဟိုနှစ်ချက်ပေါ့တစ်ခုကတော့ပထဝီအနေထားရပေါ့ဒါသူတို့လည်းပြောနေတာပဲလေအဲဟိုဘာလို့ဗမာပြည်နဲ့ကနယ်နိမိတ်ချင်းကပထဝီအနေထားရဆက်ဆံနေတာဟုတ်အဲ့တော့ဒီယောဂါကသူကသူ့နိုင်ငံတနိုင်ငံနဲ့သူကဟိုချုပ်ငင်းလို့မရဘူးလေသူကဟိုတခြားနိုင်ငံတွေချုပ်ငင်းมาဖြစ်တာဟုတ်အခုမနေ့ကရွှေလီကိုခိုးဝင်လာတဲ့အမျိုးသမီးတယောက်ကအဲပိုးတွေ့လို့ဆိုပြီးတော့ဟိုအဲရွှေလီကရက်ကွက်တစ်ကွက်လုံးကိုတောင်မှသူတို့ဟိုလော့ကဒေါင်းလုပ်လိုက်ပြီအဲ့တော့အဲ့ဒါမျိုးကအမြဲရှိနေတာဖြစ်တာဟုတ်အဲ့တော့ဗမာပြည်ကိုသူပေးကိုပေးရမှာဒါအပြင်တရုတ်မှာနိုင်ငံရေးရည်ရွယ်ချက်လည်းရှိပါတယ်အဲဘာဖြစ်လို့လဲဆိုတော့သူကဒီလိုပြအခုတလောကသူကဒီအာရှနိုင်ငံ10နိုင်ငံနဲ့ပတ်သက်လို့ကတရုတ်ကအများကြီးစီးယုံနေရတာရှိတယ
်။
ဘာဖြစ်လို့လဲဆိုတော့အခုတောင်တရုတ်ပင်လယ်မှာခင်ဗျားတို့လည်းကြားမှာပဲလေ။အမေရိကန်နဲ့ဖြစ်နေတဲ့ပြဿနာကအဲနည်းနည်းမဟုတ်ဘူးလေ။သူကဟိုမတော်တဆဟိုဘယ်လိုခေါ်မလဲစစ်ပွဲအကြီးမဖြစ်တောင်မှထိမိခိုင်မိနေအဲ ယတနာတွေတက်နိုင်တဲ့ဟာရှိနေတာဟုတ်အဲ့လိုရှိနေတဲ့အခါမှာတရုတ်ကဒီတောင်တရုတ်ပင်လယ်တွင်းမှာအာဆီယံနိုင်ငံတွေနဲ့သူက code of conduct ပေါ့အဲဒီယုံကြည်ချက်စာချုပ်အဲသဘောတူစာချုပ်တစ်ခုချုပ်ဖို့သူတော်တော်စူးစမ်းနေတယ်ဒီနှစ်ကောင်မှရဖို့သူလုပ်နေတာဖြစ်တယ်အဲ့တော့အဲ့ဒီမှာတချို့အဲဒီနယ်မြေနဲ့ပတ်သက်လို့အငင်းပွားနေတဲ့နိုင်ငံတွေရှိတာပေါ့ဗျာဗီယက်နမ်တို့ဖိလစ်ပီးနို့အဲမလေးရှားတို့ဘရူနိုင်းတို့ဒီအာဆီယံထဲကအဲ့နိုင်ငံတွေရှိတယ်အဲ့တော့အဲ့ဒီနိုင်ငံတွေကိုအမေရိကန်ကမြှောက်ပေးပြီးတော့ဒီသူတို့ဒီချုပ်ဆုံခြင်းနဲ့စာချုပ်မချုပ်အောင်လုပ်နေမှာကိုသူတို့ကြောက်ပုံရတယ်ဒီဥကဒါကြောင့်မလို့အာဆီယံနိုင်ငံတွေကိုသူအများကြီးစီးယုံနေတာဖြစ်ပါတယ်ဒါသူ့ရဲ့နိုင်ငံရေးရည်ရွယ်ချက်ပါဟု
တ်ကဲ့ဆိုတော့ကိုရမျိုးသွင်းရေဒါဆရာမလည်းပဲပုံမှန်လင်းလင်းသုံးသပ်ထားတာပဲရည်ရွယ်ချက်ကတော့ရှိရဲ့ဟလာနောက်ွယ်မှာလည်းပဲနှောင်ကျိုးဘလောက်ထိပါမလဲဟာနှောင်ကျိုးပါမလားမပါဘူးလားဘလောက်ထိပါဘူးမှာပြည်တွင်းမှာရှိနေတဲ့တရုတ်နိုင်ငံရဲ့အကျိုးစီးပွားတွေနဲ့ဆက်ဆံနေနိုင်သလားဘာလားဒါတွေကလည်းပဲကာကွယ်ဆေးကိစ္စမှာထည့်သွင်းစဉ်းစားစရာတွေဖြစ်လာမလားကိုရမျိုးတင
်အဲကျွန်တော်အမြင်ကတော့ဒီတရုတ်နိုင်ငံအနေနဲ့ဟလာမြန်မာပြည်သူလူထုအတွက်ဟလာကာကွယ်ဆေးကိုဟလာဟိုတင်းတင်းပြတာတဲ့ဈေးနဲ့ရောင်းပေးတာပဲဖြစ်ဖြစ်နော်ဒါမှမဟုတ်ရင်အကူအညီပံ့ပိုးတာပဲဖြစ်ဖြစ်အဲအဲ့ဒီလိုမျိုးလုပ်တဲ့နေရာမှာတော့နိုင်ငံရေးရတော့လကောင်းစီးပွားရေးရတော့လကောင်းတော့နှောင်ကျိုးပါလာမယ်ဆိုရင်တော့အဲကျွန်တော်အမြင်အားဖြင့်တော့ဟိုယုံကြည်မှုတည်ဆောက်ရေးပေါ့ဗျာအဲ့ဒီအပိုင်းမှာနည်းနည်းဟိုအထိအခိုက်ဖြစ်နိုင်တယ်လို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါတယ်အဲ့ဒီလိုဖြစ်လာမယ်ဆိုရင်လည်းပြည်တွင်းမှာဒီဝေဖန်မှုတွေမြင့်တက်လာနိုင်တယ်လို့မြင်ပါတယ်အခုနဆရာမပြောသလိုပဲပေါ့လေလက်ရှိအချိန်ဒီမှာကျွန်တော်တို့တရုတ်အတွက်ကတော့ဒီတောင်တရုတ်ပင်လယ်အရေးဟာအရေးကြီးတယ်လို့တစ်ဖက်ကကျွန်တော်တို့အိန္ဒိယသမုဒ္ဒရာအရေးအားလည်းပဲတနည်းနဲ့တနည်းပိုအရေးကြီးလာတဲ့အနေအထားမျိုးရှိနေပါတယ်။အဲဒီအခါကျတော့အိန္ဒိယသမုဒ္ဒရာအရေးနဲ့ပတ်သက်ရင်ဟလာကျွန်တော်တို့မြန်မာနိုင်ငံဟာဒီတရုတ်ရဲ့အနောက်ဘက်ပြည်နယ်တွေဖွံ့ဖြိုးတိုးတက်ရေးနဲ့ဆက်ဆက်ပြီးတော့တော့အင်မတန်မှဖြူဟာမြောက်အရေးကြီးတဲ့နေရာမှာရှိနေတဲ့အခါကျတော့ဒီကိစ္စကိုလည်းပဲတရုတ်ခေါင်းဆောင်တွေအနေနဲ့အမြုံမြင်ရှိရှိသုံးသပ်စဉ်းစားနိုင်မယ်လို့မြင်ပါတယ်။နောက်ပြီးတော့ကျွန်တော်တို့နိုင်ငံမှာဒီကိုဗစ်နော်ဟိုထိန်းချုပ်ရေးကာကွယ်ရေးကုသရေးနဲ့ပတ်သက်ပြီးတော့လေဟလာကျွန်တော်တို့ဟိုဂျပန်နိုင်ငံကလည်းတိတိတတ်တာကိုအခုညီအပံ့ပိုးလုပ်နေတာတွေတွေ့ရပါတယ်အဲ့ဒီလိုပဲအိန္ဒိယနိုင်ငံကနောက်အနောက်နိုင်ငံတွေကရောကုညီပံ့ပိုးတာတွေထောက်ပံ့တာတွေကိုအကြီးအကျယ်လုပ်နေပါတယ်အဲ့ဒီအခါကျတော့ကျွန်တော်တို့နိုင်ငံအနေနဲ့ကတော့ဟလာကျွန်တော်တို့နိုင်ငံနဲ့ကျွန်တော်တို့နိုင်ငံသားတွေရဲ့အကျိုးအတွက်ကိုခုနပြောတဲ့နိုင်ငံရေးအရစီးပွားရေးအရနှောင်ကျိုးတွေမပါတဲ့အခုညီမျိုးအထောက်ပံ့မျိုးကိုပို့ပြီးတော့လိုလားမယ်အဲ့ဒါကတော့လည်းတကယ်ယုံကြည်မှုတည်ဆောက်ရေးတကယ်နားလည်မှုတည်ဆောက်ရေးเนาะတကယ်ပြည်သူချင်းဆက်ဆံရေးကောင်းမွန်ရေးအတွက်ကိုအထောက်အကူပြုလိမ့်မယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ
်ဟုတ်ကဲ့ပါခင်ဗျာပါဝင်ဆွေးနွေးပြီးတယ်ဒေါက်တာလှကျော်စောဒေါက်တာရံမျိုးသိန်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ကျေးဇူးပါခင်ဗျာ
ဒီဥနိုင်ငံယူနန်ပြည်နယ်ကုမင်းမျိုးအခြေစိုက်ဒေါက်မြန်မာဆက်ဆံရေးနဲ့မြန်မာအရေးလေးလာသုံးသပ်သူဒေါက်တာလှကျော်စောရံမျိုးအခြေစိုက်မြန်မာအရေးလေးလာသုံးသပ်သူဒေါက်တာရံမျိုးသိန်းတို့ရဲ့ဆွေးနွေးသုံးသပ်ချက်တွေကိုနားဆင်ကြရတာပါCOVID-19 ရေပေါ်အခြေအနေကြောင့် VOA စီစဉ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုဆွေးနွေးခန်းကိုအင်ကာညတိုင်းလေးလိုင်းစီစဉ်နေရမှာအစားထိုးထုတ်လွှင့်နေတာဖြစ်ပါတယ် VOA စီစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်အင်္ဂလာညပါမီဒီယာဝေးကွာပြီးကျမ်းမာပျော်ရှင်ကြပါစေကျွန်တော်ကြော်ကြော်သိပါခင်ဗျာ
တော်ရရှင်များရှင်အင်္ဂါနေ့ညပိုင်းအတွက်အပတ်စဉ်ကဏ္ဍတွေကိုနားဆင်လို့ပြီးမှာတော့အခုဆက်လက်ပြီးတော့သတင်းချင်းချုပ်ကိုပြောပြပေးပါမယ်ကဘာတဝမ်းစီးရင်မွေးတီမှုတိုက်ဖြစ်ရင်းနဲ့ကျန်းမာရေးစင်တန်းမြန်မာအောင်ကျူးပန်းရံမှာရရှိနေတဲ့တူတက်မှုတွေဟာကိုဗစ် -19 ကြောင့်နှိကွေးသွားခဲ့ရတယ်လို့နှစ်စဉ်ထုတ်ပြန်တဲ့ Goalkeepers အစီရင်ခံစာကဖော်ပြပါရယ် Microsoft Company ကိုတည်ထောင်သူ Bill Gates နဲ့ဇနီးတို့တည်ထောင်ထားတဲ့Bill and Melinda Gates Foundation အဖွဲ့ကထုတ်ပြန်တဲ့အဲ့ဒီအစီရင်ခံစာမှာကမ္ဘာတဝန်းလူ38သန်းနီးပါး COVID-19 ဖြစ်ချိန်ကစလို့စီးရဲတွေနဲ့ကိုကြောက်ရောက်ခဲ့ရတယ်လို့ဖော်ပြထားပါတယ်။ရသက်တပတ်25ဘက်အတွင်းမှာ25နှစ်လောက်နောက်ကျခဲ့ရတယ်လို့ကုလသမဂ္ဂရဲ့ဆင်ဆက်မပြတ်ဖွံ့ဖြိုးတိုးတက်ရေးမှန်းချက်တွေကိုပုံမှန်မှတ်တမ်းတင်ရေးသားတဲ့အဲ့ဒီ Goalkeepers အစီရင်ခံစာမှာဖော်ပြပါတယ်။အာရှတလွားကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဆက်ဖြစ်နေပြီးအိန္ဒိယမှာဒီကနေ့တည်းအထက်လူနာသစ် 8,300 ကျော်နဲ့သေဆုံးသူ 1,000 ကျော်ရှိတဲ့အတွက်စုစုပေါင်းကူးစက်သူ 5,000 နီးပါးနဲ့သေဆုံးသူက 8,000 ကျော်ရှိပါတယ်။တစ်ချိန်တည်းမှာပဲပြန်ပြီးတော့ကျန်းမာလာတဲ့သူအရေအတွက်က 89.8% ခန့်ရှိပါတယ်။
အင်ဒိုနီးရှားပိုင်စီးပွားရေးဆောင်ရေးပြင်းနယ်နိမိတ်ထဲတရုတ်ကမ်းခြေဆောင်သင်္ဘောတစ်စီးဝင်ရောက်လာတဲ့ဆိုပြီးအင်ဒိုနီးရှားနိုင်ငံရဲ့ပြောဆိုချက်ထွက်ပေါ်လာပြီးတဲ့နောက်တရုတ်နိုင်ငံကသူ့ရဲ့တရားစီရင်ပိုင်ခွင့်အရာပုံမှန်အတိုင်းရေးချောင်းကင်းလဲခဲ့တာဖြစ်တယ်လို့တရုတ်တာဝန်ရှိသူတူကအင်္ဂါနေ့မှာပြောပါတယ်။တောင်တရုတ်ပင်လယ်တောင်ဘက်နာတူနာကျွန်းစုအလွန်အင်ဒိုနီးရှားရဲ့စီးပွားရေးဆောင်တဲ့မိုင်200လောက်အထိစနေနေ့ကဝင်လာတဲ့တရုတ်ကမ်းခြေဆောင်သင်္ဘောရဲ့လှုပ်ရှားသွားလာခွင့်ကိုအင်ဒိုနီးရှားကရေဒီယိုနဲ့ဆက်သွယ်မေးမြန်းပြီးတဲ့နောက်တနင်္လာနေ့မှာပြန်ပြီးတော့ထွက်သွားတယ်လို့အင်ဒိုနီးရှားရေချောင်းလုံခြုံရေးအေဂျင်စီအကြီးကဲအန်ခွန်နီယာကပြောပါတယ်တရုတ်ကမ်းဆောင်သင်္ဘောကသူ့ရဲ့လှုပ်ထုံးလုပ်နည်းအရာပုံမှန်အတိုင်းကင်းလှည့်တာဖြစ်ပြီးဒီကိစ္စနဲ့ပတ်သက်လို့အင်ဒိုနီးရှားနဲ့တရုတ်နိုင်ငံကြားဆွေးနွေးနေကြတယ်လို့တရုတ်နိုင်ငံကြားရေးဝန်ကြီးဌာနပြောခွင့်ရဝမ်ဝေဘင်းကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်ရှင်တော်ရရှင်များရှင်အင်္ဂါနေ့ညပိုင်းအတွက် VOE အစီအစဉ်တွေကတော့ဒီလောက်ပါပဲရှင် VOE အစီအစဉ်တွေကိုအားပေးနာဆင်နေအတွက်ကျေးဇူးတင်ပါတယ်တော်ရရှင်များနဲ့တကွာမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်ကျမများသစင်အောင်ပါ
This program has come to you from the Voice of America, Washington.